Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော် VOA American သံ2015ခုနှစ်စက်တင်ဘာလ22ရက်အင်္ဂါနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကညညအစီအစဉ်မူကတော့ကျမရှားဖောင်ပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။ရွှေပြောင်ဒုက္ခတဲ့တသိန်း2000ကျော်တို့ကိုခွဲဝေလက်ခံရေးဥရောပနိုင်ငံတွေချအခုချိန်ထိသဘောမတူနိုင်ဖြစ်နေကြပါတယ်။အင်တာနက်ပြည့်မှုကျူးလွန်သူတွေကိုအရေးယူသင့်တယ်လို့အမေရိကန်ပြည်ထောင်စုကဒီကနေ့ရောက်ရှိလာဖို့ရှိတဲ့တရုတ်သမ္မတကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံအနေနဲ့နေဆက်လုံခြုံရေးကိုအလေးထားဆောင်ရွက်ဖို့တရုတ်ကာကွယ်ရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုသားညုံနဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုစလေလောင်းတင်သွင်းရမှာကိုစလေလောင်းလျှောက်လွား90ကျော်ပေချခံရတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်
။ခိုင်းဒေတာရာကူတော်လို့ဆို3443ဦးရှိပါမယ်။အားလုံး6394ဦးရှိပါမယ်။အားလုံးဟိုစီစစ်ချက်ပေတာအားလုံး90ကျော်ပဲရှိပါမယ်
။ဒီအကြောင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာပုတ်ဟမ်မင်းကြီး Francis လာရောက်မဲ့အကြောင်းနဲ့ဆက်ဆက်ပြီးအမေရိကန်နိုင်ငံကခရီးရန်ဘာသာဝင်အကြောင်းတင်ပြချက်တွေအပြင်ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မဲဆွယ်စည်းရုံးရေးတွေစတင်လှုပ်ဆောင်ရမှာအရသာကိုယ်စားလှယ်တချို့မဲဆွယ်စည်းရုံးရေးအတွက်ခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းနဲ့လက်ကျွန်းလူသက်မှုနဲ့တရားရေးရင်ဆိုင်ရတဲ့မြန်မာနှုတ်ရဲ့အခြေအနေတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်နဲ့ကိုသားညုံတို့ကတင်ပြပေးပါမယ်ရှင်။
ဥရောပနိုင်ငံတွေမှာရောက်ရှိနေကြတဲ့ရွှေပြောင်ဒုက္ခတဲ့တသိန်း2000ကျော်ကိုခွဲဝေလက်ခံရေးအငင်းပွားပွဲအစီအစဉ်ကိုဒီကနေ့အင်္ဂါနေ့မှာဥရောပသမ္မဂပြည်ထောင်ရေးဝန်ကြီးတို့ဆွေးနွေးခဲ့ကြတာမှလည်းနိုင်ငံတချို့တို့ကသဘောမတူနိုင်ဖြစ်နေကြပါတယ်။ဥရောပလွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့တဲ့ဒုက္ခတဲ့ခွဲဝေလက်ခံရေးအစီအစဉ်ကိုအရှေ့ဥရောပနိုင်ငံတချို့ကလိုက်နာလှုပ်ဆောင်မှာမဟုတ်ဘူးလို့ပြောဆိုပြီးတဲ့နောက်အခုလိုထပ်ပြီးဆွေးနွေးခဲ့ရတာလည်းဖြစ်ပါတယ်။နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်တဲ့ရွှေပြောင်ဒုက္ခသည်တွေကိုအသက်အန္တရာယ်မဖြစ်စေတဲ့လက်နက်တွေနဲ့ဟန်ဂရီစစ်တပ်ဘက်ကအုံပြုခွင့်ကိုလည်းဟန်ဂရီလွှတ်တော်ကမနေ့တနင်္လာနေ့ကပေးအပ်လိုက်ပြီးဖြစ်ပါတယ်။စားပြန်းနဲ့နေဆက်ကိုတန်ဆူးကျိုးတွေနဲ့ကာယံထားတဲ့ဟန်ဂရီနိုင်ငံကစစ်သားတွေဟာတရားမဝင်ဝင်ရောက်တဲ့ရွှေပြောင်ဒုက္ခသည်တွေကိုရာဘာကြီးစံတွေမျက်ရည်ယိုပုံးတွေနဲ့နှက်ကန်းတွေကိုအုံပြုခွင့်ရသွားတယ်လို့အိမ်တွေကလည်းဝင်ရောက်ရှာဖွေခွင့်ရရှိသွားတာဖြစ်ပါတယ်။ရွှေပြောင်ဒုက္ခသည်တို့အပေါ်ဟန်ဂရီတို့ဟာနာဇီတွေလိုနှီးဖြူဟာတွေတုံးပြီးအကြမ်းဖက်နေတယ်ဆိုပြီးတခြားဥရောပနိုင်ငံတို့ကအပြင်းအထန်ဝေဖန်ကြပါတယ်။ရွှေပြောင်ဒုက္ခသည်တို့ကိုမူလကကြီးကြီးသားသားလက်ခံခဲ့ကြတဲ့ဂျာမနီ၊ခရိုအေးရှားတို့လိုနိုင်ငံတွေကလည်းနိုင်ငံတွင်းဝင်ကွင်ကိုတင်းချလိုက်တာကြောင့်ကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်ရွှေပြောင်ဒုက္ခသည်တွေဟာအမိုးအကာမရှိ၊စားနပ်ရိက္ခာမရှိနဲ့တောင့်တနေကြရပါတယ်။ဥရောပ28နိုင်ငံတို့ကရွှေပြောင်ဒုက္ခသည်တွေကိုခွဲဝေလက်ခံရေးဂျာမနီရဲ့အဆိုပြုချက်ကိုတော့အရှေ့ဥရောပနိုင်ငံတချို့ကပေးချထားပါတယ်။ဒီနှစ်အတွင်းမှာပဲရွှေပြောင်ဒုက္ခသည်5သိန်းလောက်ဥရောပကိုရောက်ရှိလာခဲ့တာဖြစ်ပြီးဒီထဲက40ရာခိုင်နှုန်းကဆီးရီးယားကဖြစ်တယ်လို့လူခွင့်ရေးဆိုင်ရာတာဝန်ရှိသူတို့ကတော့ပြောထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းလာရောက်အခြေချမဲ့ဒုက္ခသည်ဥယေကိုလာမယ့်2018ခုနှစ်မှာတစ်နှစ်ကိုတစ်သိန်းအထိတိုးမြင့်ခွင့်ပြုမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမကြာသေးခင်ကပြောဆိုခဲ့ပါတယ်ရှင်။
ပုံရမင်းကြီး Francis ဟာအမေရိကန်ပြည်ထောင်စုကိုဒီကနေ့အင်္ဂါနေ့ကြွားရောက်လာမှာဖြစ်ပါတယ်။ကွန်မြူနတီကျူးပါနိုင်ငံမှာတတိယမြောက်နဲ့နောက်ဆုံးဒီလူမှုစုစူတောင်းဝိပုပွဲပြုလုပ်အပြီးမှာအမေရိကန်ပြည်ထောင်စုကိုကြွားချီလာမှာဖြစ်ပါတယ်။ကျူးပါနိုင်ငံရဲ့သူတော်စင် Virgin of Charity ရဲ့ Echo Bree ဖျားကျောင်းမှာပုံရမင်းကြီးဒီလူမှုဝိပုစူတောင်းပွဲကိုပြုလုပ်ခဲ့တာဖြစ်ပါတယ်။ San Diego မြို့ကိုတင်းကနေကရောက်ရှိခဲ့တဲ့ပုံရမင်းကြီး Francis ကခီးရောက်မဆိုင်မှာပဲ Echo Bree ဖျားကျောင်းကိုတွေ့ရောက်ခဲ့ပြီးတော့ကဘာတော်လှကဒီကွဲကွာနေတဲ့ကလေးတငယ်တွေမိသားစုတွေနဲ့ပြန်လည်ပေါင်းစည်းနိုင်ရေးအတွက်ဝိပုသူအနေငယ်နဲ့ဝိပုစုတောင်းပွဲလုပ်ခဲ့ပါတယ်။ San Diego မြို့ကိုမသွားခင်မှာတော့ကျူးပါနိုင်ငံရဲ့အရှိပိုင်းမြို့ဖြစ်တဲ့ဟိုဂီယွန်မှာတင်းလာနေအစောပိုင်းကလူလူဝိပုစုတောင်းပွဲကျင်းပရမှာယေရှုခရစ်တော်ရဲ့ဖိတ်ခေါ်မှုကိုနားခံပြီးတော့ပြောင်းလဲမှုဖော်ဆောင်မှုဝင်လဲနေတဲ့စိတ်တွေကိုကြော်လွှားနိုင်ဖို့ထောင်ထဲချီတဲ့ပရိသတ်ကိုဟောပြောသွားပါတယ်။ Havana မြို့နဲ့4943ကီလိုမီတာဝေးရဲ့အဲ့ဒီမြို့ဟာကက်သလစ်ဘာသာဝင်တွေရဲ့အဓိကချက်ချမြို့တစ်ခုဖြစ်ပြီးတော့မြို့ကိုပေါ်စည်းကနေကြည်နေတဲ့နှစ်ပေါင်းရာနဲ့ချီတည်ရှိခဲ့တဲ့လဝက်တက်လဝါကတ်တိုင်ကြီးဟာလည်းလူသိများတဲ့အချက်ဖြစ်ပါတယ်။ဒီဒေသဟာကျူးဘားကွန်မြူနတီကောင်းဆောင်တွေဖြစ်ကြတဲ့ဖီဒယ်ကက်စထရိုနဲ့ရော့ကက်စထရိုတို့ရဲ့မွေးရဇာတိမြေလည်းဖြစ်ပါတယ်။ကျူးဘားခီးစဉ်စပိုင်းမှာပဲပုံရမ်းမင်းကြီးဖရန်စစ်နဲ့ကျူးဘားကွန်မြူနတီကောင်းဆောင်တို့တွေ့ဆုံခဲ့ကြပါတယ်။ကျူးဘားခီးစဉ်အတွင်းမှာတွေ့ဆုံခွင့်ရရေးတောင်းဆိုခဲ့ကြတဲ့ကျူးဘားအတိုက်ခံတွေနဲ့ပုံရမ်းမင်းကြီးလက်ခံတွေ့ဆုံခြင်းရှိတဲ့အပေါ်မှာတော့ဝေဖန်မှုတွေရှိနေပါတယ်ခင်ဗျာ။
တရုတ်ဆိုရဟာဆိုက်ဘာအင်တာနက်လုံခြုံရေးကိုအလေးနဲ့ထားပြီးကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေကိုခိုးယူတဲ့ဟက်ကာတွေအပါအဝင်အင်တာနက်ကနေပြစ်မှုကျူးလွန်သူတွေကိုဥပဒေတွေနိုင်ငံတကာသဘောတူညီချက်တွေအရအရေးယူသင့်တယ်လို့အမေရိကန်ပြည်ထောင်စုကိုဒီကနေ့အင်ကာနီမှာစတင်လာရောက်ဖို့ရှိတဲ့တရုတ်သမ္မတရှီကျင်းပင်ကပြောဆိုလိုက်ပါတယ်။ Wall Street Journal ရဲ့မေးခွန်းတွေကိုစာနဲ့ရေးပြီးတုံ့ပြန်ထားတာမှာတော့တရုတ်ဆိုရကိုယ်တိုင်အင်တာနက်ကနေအချက်အလက်တွေခိုးယူတာကိုခံရပြီးစီးပွားရေးအချက်အလက်တွေခိုးယူတဲ့ကိစ္စမှာအစိုးရရဲ့ပါဝင်ပတ်သက်မှုမရှိဘူးလို့ညှင်းဆိုထားပါတယ်။တရုတ်အစိုးရအနေနဲ့စီးပွားရေးဆိုင်ရာလျှို့ဝှက်ချက်တွေကိုဘယ်ပုံစံနဲ့ခိုးယူခဲ့ခြင်းမှမရှိသလိုတရုတ်ကုမ္ပဏီတွေကလည်းဒီလိုလုပ်ဖို့အားပေးတာထောက်ခံတာတွေမလုပ်ခဲ့ဘူးလို့တရုတ်သမ္မတကရေးသားထားပါတယ်။တရုတ်အစိုးရကငွေကြေးထောက်ပံ့ထားတဲ့အင်တာနက်သရှိုးလုံးမှုတွေမှာအမေရိကန်နဲ့တရုတ်ဆက်ဆံရေးမှာအဓိကအတားအဆီးဖြစ်နေတဲ့အကြောင်းဒီလိုသရှိုးလုပ်နေတာတွေကိုရပ်တန့်ဖို့လိုတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကတရုတ်အစိုးရကိုတနင်္လာနေ့တုန်းကသတိပေးထားတာလည်းဖြစ်ပါတယ်။အင်တာနက်ကနေပြစ်မှုကျူးလွန်နေတဲ့ပြဿနာကိုအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်သွားဖို့အဆင်သင့်မယ်လို့တရုတ်သမ္မတက Wall Street Channel ကိုပြောကြားထားပါတယ်ရှင်။
အနောက်အာဖရိကကဒီကုန်းနေပိတ်နိုင်ငံဘာကီနာဖာဆိုနိုင်ငံမှာလက်နက်ချအာဏာသိမ်းခေါင်းဆောင်တွေနဲ့နှိမ့်နှိုက်ဆက်ဆက်ညှိနှိုင်းမှုအတွက်စစ်တပ်ကဒီမြို့တော်ကိုဝင်ရောက်လာခဲ့ပြီးချိန်မှာပဲယာယီသမ္မတဖြစ်တဲ့မစ်ချယ်ကန်ဖလန်ဒိုလွတ်မြောက်လာတယ်လို့ပြည်သက်တမ်မကြီးကပြောဆိုရတယ်။အာဏာသိမ်းအစိုးရကသူထက်တန်ရုံမှုမရှိသေးပဲအဆုံးသတ်ရေးအတွက်မြို့တော်ကိုဘာကီနာဖာဆိုစစ်တပ်ဝင်ရောက်ခဲ့ရတာဖြစ်တယ်လို့စစ်တပ်ရဲ့ညင်ညာချက်ကဖော်ပြပါရတယ်။အနောက်အာဖရိကစီးပွားရေးအတိုင်းအဝိုင်းဖြစ်တဲ့ ECOWAS ကဂျာဝင်ဆက်ဆက်ပွဲပြီးမနေ့တနင်္လာနေ့မှာတော့ဒီအာနာသိန်းကောင်းဆောင်ဗိုလ်ချုပ်ကြီး Gilbert Defenduri ကဒီဖက်တိုကောင်းဆောင်ဖြစ်ကနေပြီးတော့ဆင်းပေးမယ်လို့ကြေညာချက်ထုတ်ခဲ့တာပါ။ Burkina Faso ရဲ့အခြေအနေတွေကိုဆွေးနွေးဖို့အတွက်ဒီကနေ့မှာပဲဒေသတွင်းအဖွဲ့အစည်းတွေက Nigeria နိုင်ငံမှာရေးပေါ်စီဝေးလဲကျင်းပပါရယ်။သမ္မတ Kafando ကိုဒီပြီးခဲ့တဲ့ဗိုလ်ချုပ်နေ့ကဖမ်းဆီးပြီးတော့အာနာသိန်းလိုက်တဲ့သမ္မတရဲ့ QNO တပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ် DN Defri ကအာနာသိန်းခဲ့မှုအတွက်တိုင်းပြည်ကိုတောင်းပန်လိုက်ပြီးတော့ရတားအစိုးရတရားထံကိုအာနာလွှဲပေးဖို့စီစဉ်နေပါတယ်လို့လည်းပြောဆိုထားပါရယ်ခင်ဗျာ။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညပိုင်းသတင်းလေးကိုဆက်ပြီးပြောပြပေးနေပါတယ်ရှင်။နှွေးမာလာမှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့မြန်မာအနေနဲ့နှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးကိုထိန်းသိမ်းဖို့တရုတ်ကာကွယ်ရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။စစ်ဖက်ရေးရာဆွေးနွေးဖို့ဘေကျင်းမြို့တော်ကိုတနင်္လာနေ့ကရောက်ရှိလာတဲ့မြန်မာတပ်မတော်ရဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကိုတရုတ်ကာကွယ်ရေးဝန်ကြီးချန်ဝန်ကျင်းကနှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးပူးပေါင်းထိန်းသိမ်းဖို့ပြောဆိုခဲ့တာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မှပဲပြောဆိုပါရယ်မြန်မာနိုင်ငံအနေနဲ့ပြည်တွင်းနိုင်ငံရေးမြင့်တင်ဆောင်ရွက်ချက်တွေအမျိုးသားပြန်လည်ရင်ကြားစီရင်နဲ့နိုဝင်ဘာရွေးကောက်ပွဲတို့ကိုစီစဉ်ထားတဲ့အတိုင်းအောင်အောင်မြင်မြင်ကျင်းပရေးတို့ကိုတရုတ်တို့ဘက်ကထောက်ခံတဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဒီနေ့အစောပိုင်းတရုတ်နယ်စပ်ကိုကန်ဒေသမှာဖြစ်ပွားခဲ့တဲ့မြန်မာပြည်တွင်းစစ်ကြောင်းတရုတ်ပြည်သူတချို့တို့အသက်အိုးအိမ်စီးစိမ်ထိခိုက်ခဲ့ရပြီးနောက်တရုတ်အစိုးရကနယ်စပ်တည်ငြိမ်ရေးကိုထိန်းသိမ်းဖို့မြန်မာအစိုးရကိုအကြံဉာဏ်သတိပေးခဲ့တာလည်းဖြစ်ပါတယ်။ဒီနောက်ပိုင်းမှာတော့အာဏာရတရုတ်ကွန်မြူနစ်ပါတီရဲ့အတွင်းရေးမှုအဖြစ်နဲ့တရုတ်သမ္မတရှီကျင်းပင်ကမြန်မာတိုက်ခိုက်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုတရုတ်နိုင်ငံကိုဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်ရှင်
။အာဖဂန်စိုးရနဲ့အမေရိကန်ပြည်တော်စုမြောက်အတလန်တိတ်စစ်စာချုပ်ဖွဲ့လို့နဲ့ချုပ်ဆိုထားတဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုပြန်မယုတ်သိမ်းမဲ့နဲ့နိုင်ငံတွင်းကနေပြောနိုင်ငံခြားတပ်ဖွဲ့တွေအားလုံးတို့ထွက်ခွာမသွားဘဲအာဖဂန်စိုးရနဲ့ညီညွတ်ရေးဆွေးနွေးဖို့ဆိုတာကိုအာဖဂန်တာလီဘန်တို့ရဲ့ခေါင်းဆောင်တစ်ကနေပြောပယ်ချလိုက်ပါတယ်။အာဖဂန်စိုးရအနေနဲ့စစ်ကိုအဆုံးသတ်ပြီးတော့ညီညွတ်ရေးကိုတိစောက်နိုင်ဖို့အတွက်ဆိုလို့ရှိရင်နိုင်ငံသားတွေနဲ့လူကြုံရင်းနဲ့ဒီစီးစားကြုပ်တွေအားလုံးကိုရုတ်သိမ်းပြီးတော့တပ်ဖွဲ့တွေအားလုံးထွက်ခွာသွားနိုင်ရင်တော့ဖြစ်လာနိုင်ခြေရှိပါတယ်လို့အာဖဂန်တာလီဘန်ခေါင်းဆောင်တစ်ဖြစ်တဲ့မူလာအက်တာမန်ဆူအာကပြောဆိုလိုက်ပါတယ်။အာဖဂန်နိုင်ငံတွင်းကနေတိုးတပ်ဖွဲ့တွေကတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကရုတ်သိမ်းခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့လို့အာဖဂန်နဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာပူးပေါင်းတပ်ဖွဲ့တို့ကြားစစ်ရေးဆိုင်ရာလေ့ကျင့်ခန်းနဲ့အကြံပေးရေးအတွက်တပ်သားပေါင်း14,000လို့ရှိနေသေးဖြစ်ပြီးတော့အများစုကတော့အမေရိကန်တပ်သားတွေဖြစ်ကြပါတယ်။နိုင်ငံတကာရဲ့ဖိအားတွေဟာအာဖဂန်ရဲ့ပြည်ပခါတွေကိုဖြည့်ရှင်းဖို့အထောက်အကူဖြစ်စီမှာမဟုတ်ဘဲနဲ့ ပြဿနာအစ်စ်တွေကိုပဲပေါ်ပေါက်စေလိမ့်မယ်လို့လည်းတာလီဘန်ခေါင်းဆောင်အစ်စ်မန်ဆူကသတိပေးခဲ့ပါတယ်ခင်ဗျာ
။ထိုင်းပြည်ကြီးရဲ့ကျန်းမာရေးအခြေအနေနဲ့ဘရင်စနစ်ရဲ့အနာဂတ်အပေါ်မေးခွန်းထုတ်ရေးသားထားတဲ့ဆောင်းပါးဖော်ပြခဲ့တဲ့ညူယောက်ထိုင်းသတင်းစာကြီးရဲ့အဲ့ဒီနေထုတ်စာဆောင်ကိုထိုင်းနိုင်ငံဆိုင်ရာထုတ်ဝေသူကမဖြန့်ဝေခဲ့ဘူးလို့ညူယောက်ထိုင်းသတင်းစာကြီးကဒီကနေ့မှပြောဆိုလိုက်ပါတယ်။ထိုင်းစာဆောင်ရဲ့ဆောင်းပါးမှာတော့ဘရင်ကြီးကိုထောက်ခံပြီးဘရင်ကြီးနဲ့အင်ရှေ့ဆန်မင်းသားတို့ရဲ့အခန်းကဏ္ဍကိုမြင့်တင်ပေးလိုတဲ့ဆေးဥချုပ်ရေးပိုင်းကပုံကိုယ်ရည်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုဆွေးနွေးတင်ပြထားတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ဘရင်စနစ်ဟာဥရောပနိုင်ငံတွေကဘရင်စနစ်လို့ပြောင်းလဲသွားရမယ်လို့ပြောဆိုထားတဲ့အတိုက်အခံတွေရဲ့ပြောဆိုချက်တွေကိုလည်းကိုးကားဖော်ပြထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဘရင်စနစ်ကိုဝေဖန်တာကိုအနည်းဆုံးထောက်တန်15နှစ်အထိသတ်မှတ်ထားပြီးတင်းတင်းကြပ်ကြပ်ကန့်သက်ပိတ်ပင်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဆရာနာသိန်းချိန်ကစားလို့ဒီဥပဒေတွေနဲ့ပြစ်ဒဏ်ချမှတ်ခံခဲ့ရမှုတွေကလည်းမြင့်တက်လာခဲ့တာပါ။ New York Times သတင်းစာရဲ့ Asia Edition မျက်နှာပုံမှာဖော်ပြထားတဲ့ဆောင်းပါးကတိတ်ကိုအကဲဆက်လွန်းတယ်လို့ထိုင်းနိုင်ငံဆိုင်ရာပုံနှိပ်သူကရှုမြင်တဲ့အကြောင်း New York Times သတင်းစာကြီးကဝေယူသူတွေထံကိုအီးမေးလ်ပေးပို့ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုတော့ပုံနှိပ်သူတဦးတည်းကဆုံးဖြတ်ခဲ့တာဖြစ်ပြီး International New York Times ကအသိအမှတ်ပြပြုတ်ထားပါဦးရှင်။
အမေရိကန်ရဲ့ Carbon Dioxide ထုတ်လွှတ်မှုပမာဏကိုစမ်းသပ်စစ်ဆေးမှုတွေကိုလှည့်ဖြားနိုင်တဲ့ဒီ Carbon ကွန်ပျူတာ software တရားကိုကမ္ဘာထွန်းကကားဆက်တန်းမှာတက်ဆင်ထားတယ်လို့ဂျာမန်ကားထုတ်လုပ်တဲ့ကုမ္ပဏီ Volkswagen ကပြောကြားလိုက်ပါတယ်။အဲဒီကွန်ပျူတာ software ကိုပြောင်းဖို့နဲ့တခြားကုန်ကျစရိတ်တွေကိုအသုံးပြုဖို့အတွက်အမေရိကန်ဒေါ်လာ 9.3 ဘီလီယံကိုဖယ်ထားပြီးတော့ကွန်ပျူစီဝယ်ယူအသုံးပြုသူတွေရဲ့ယုံကြည်မှုကိုပြန်လည်ရယူဖို့အတွက်မျှော်လင့်ထားတယ်လို့အင်္ဂါနေ့ကထုတ်ပြန်တာပါ။ဒီလိုမျိုးလမ်းလွဲပြီးတော့လှုပ်ဆောင်ထားတာကိုဖေရှားပြစ်ဖို့အပြင်းထန်လှုပ်ဆောင်နေတယ်လို့ Volkswagen ကြေညာချက်ထုတ်ပြန်ပြီးပြောကြားပါရတယ်။ Volkswagen ကုမ္ပဏီကအခုလိုဝန်ခံလိုက်တဲ့နောက်ကားတွေရဲ့ကာဗွန်ဒိုင်တန်ငွေထုတ်လုပ်မှုတွေကိုဥရောပတစ်ဝန်းစစ်ဆေးသွားဖို့ပြင်သစ်ဗန်ဒိုင်းဝန်ကြီးကအင်္ဂါနေ့အစောပိုင်းကတောင်းဆိုထားပါရတယ်
။တရုတ်သမ္မတရှီချင်းပင်အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ရှိနေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စု Hostel မြို့မှာရှိတဲ့ Jeff Gill ဆိုသူကတရုတ်နိုင်ငံမှာပြီးခဲ့တဲ့6လကတရှိုးလုံးမှုအစိုးရလျှို့ဝှက်ချက်တွေကိုခိုးယူတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဖန်ခံထားရတဲ့သူစနီးရဲ့အကြောင်းကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင
်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သင်နေထိုင်တဲ့ကိုတန်းညုံတို့ကကြေညာပေးခဲ့တာပါအခုတခါသတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတလက်တင်ပြပေးပါမယ်ရွှေကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုစလေလောင်းတွေတင်သွင်းရမှာမိဘနိုင်ငံသားမဖြစ်တာသတ်မှတ်အသက်မပြစ်မီတာနဲ့နိုင်ငံတွင်းဆင်နစ်ဆက်တိုက်နေထိုင်သူတွေမဟုတ်တာကြောင့်ကိုစလေလောင်းလျှောက်လွား90ကျော်ကိုပယ်ချခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့လာမယ့်ရွေးကောက်ပွဲအတွက်ကိုစလေလောင်းစီးရင်ကိုတရားဝင်ထုတ်ပြန်လိုက်ပြီးလွှတ်တော်3ရက်အတွက်ကိုစလေလောင်း6000ကျော်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမှာဖြစ်ပါတယ်စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်
ဒီကနေ့ရွေးကောက်ပွဲကော်မရှင်ကနေလွှတ်တော်ကိုယ်စားလှယ်လောင်းစည်းရင်းတွေကိုအပြည့်အသတ်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကိုယ်စားလှယ်လောင်းလျှောက်ထားမှုတွေကလျှောက်လွှာပေါင်း90ကျော်ကိုကော်မရှင်အနေနဲ့ပယ်ချခဲ့ပြီးအယောက်30ကတော့မိမိသဘောအရနှုတ်ထွက်ခဲ့တာ။တအူးကတော့တေဆုံးလို့နှုတ်ထွက်ခဲ့တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ
်။ဒီလိုလွှတ်တော်က1945ယောက်ပါခင်ဗျာ။အမျိုးသား886ဦးရှိပါမယ်ခင်ဗျာ။တိုင်းဒေသကြီးအခုတော့ဆို3443ဦးရှိပါမယ်အားလုံး6094ဦးရှိပါမယ်ခင်ဗျအားလုံးဟိုစစ်စစ်ကြပယ်တာအားလုံး90ကျော်ပဲရှိပါမယ်ခင်ဗျခင်တင်ခဲ့တာ6180ကျော်လေးတင်ပါတယ်မိမိဆန္ဒနဲ့မိမိပုံစံကိုနဲ့နှုတ်ထက်က32ခုရှိပါတယ်တို့ပယ်လိုက်တာအားလုံး95ဦးရှိပါမယ်ဈာထဲမှာတည်ဆုံသွားတာတဦးရှိပါတယ်အဲ့တော့အားလုံး6094ဦးကျန်ပါမယ်ခင်ဗျ
နောက်ဆုံးတရားဝင်ထုတ်ပြန်ထားတဲ့စည်ရင်းတွေအရပြည်သူ့လွှတ်တော်အတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်း1600ကျော်တတိပုဂ္ဂလအနေနဲ့အယောက်90စုစုပေါင်း1900ကျော်ပါဝင်ပါတယ်အမျိုးသားလွှတ်တော်အတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်း800ကျော်တတိပုဂ္ဂလအနေနဲ့အယောက်40ကျော်စုစုပေါင်းအယောက်800ကျော်ပါဝင်ပါတယ်တိုင်းဒေသကြီးအတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်း3200ကျော်နဲ့တတိပုဂ္ဂလအယောက်100ကျော်ပေါင်းအယောက်3000ကျော်စည်ရင်းတွေမှာပါဝင်ခဲ့ပါတယ်လျှောက်လွှာပယ်ခံရတဲ့ကိုယ်စားလှယ်လောင်းတွေအယူခံဝင်ပြီးတဲ့နောက်အချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဝင်ခွင့်ပြန်လည်ခွင့်ပြုခဲ့ပါတယ်ဝင်ပြိုင်တဲ့ပါတီကိုယ်စားလှယ်လောင်းတဦးကိုမိဘဖြစ်သူတွေနိုင်ငံသားမဟုတ်ဘူးဆိုတဲ့စွပ်စွဲချက်နဲ့ပယ်ချခံရပြီးအခုပြန်လည်ရွေးချယ်ခံခဲ့ရတဲ့အပေါ်အမျိုးသားဒီမိုကရေစီတစ်ပါတီကဥက္ကဋ္ဌဦးသိန်းညွန့်ကအခုလိုပြောပါတယ
်ကျွန်တော်ဒီမှာတိုင်းပြည်သားနဲ့လွတ်တော်ကိုယ်စားလှယ်တော်ဆန်းသမြစ်ပေါ့တော်ဆန်းမြစ်က2010လုံးကလည်းအဖေကနိုင်ငံသားဖြစ်ကြောင်းသူ့ကိုယ်ပိုင်ဝန်ခံချက်နဲ့ခွင့်ပြုခဲ့တာပါနော်အဲဒီလုံကခွင့်ပြုပြီးမှကဘာကြောင့်ခွင့်ပြုတာလဲအဲ့ရောက်ကူသူ့ကိုဒီကောက်ညင်းပယ်လိုက်တာအခုလူကမနိုင်လို့ထင်ပြီးခွင့်ပြုပြီးအခုနိုင်မှန်းသိလို့ညင်းပယ်တာလားဒါတစ်ချက်ကျွန်တော်သင်ပြတယ်အဲ့ဒါကြောင့်ရန်ကုန်စစ်ပိုင်းခေကော်မရှင်အဖွဲ့ရောရလीသူ့ကိုစီစစ်မှုပြီးတော့ပယ်ချလိုက်တယ်က ကျွန်တော် ရန်ကုန် တိုင်း ကွန်ဗင်းစင် အဖွဲ့ကိုတင်တယ် တခါ ထပ်ပြီးတော့ အယူကောင် ပတ်လိုက်တယ် အဲ့ဒါကြောင့် ပြည်တော်ရေးကောက်ပဲ ကွန်ဗင်းစင် ကုရ ဥတင်အေးစီကို လွတ်တော်ဆရာ ဥပဒေပုံမှန် 54 ရာ ကိုယ်စားလှယ်လောင်းပြည့် ပြန်လဲ တင်ထက်တွင်ပြီဖို့ ကျွန်တော် စာတင်ခဲ့တာပါ အဲ့ဒါကို ကွန်ဗင်းစင် က ခွင့်ပြုကြောင်း သိတဲ့အတွက် တော့ ပြည်တော်ရေးကောက်ပဲ ကွန်ဗင်းစင် ကိုလည်း ကျွန်တော် လောစွာ ကျေးဇူး တင်ပါတယ်
လာမယ့်နိုဝင်ဘာ 10 ရက်နေ့ ကျင်းပမယ့် ရွေးကောက်ပွဲ အတွက် လွှတ်တော်ကိုယ်စားလှယ်လောင်း လျှောက်ထားသူ 6200 နီးပါးတဲ့က အယောက် 6000 ကျော်ကို ဝင်ရောက်ရှင်ပြိုင်ဖို့ ရွေးကောက်ပွဲ ကော်မရှင် က ခွင့်ပြုလိုက်ပေမဲ့ ခုချိန်ထိ ဘယ် ပါတီက ဘယ်နှစ်ဦး ပယ်ခံထားပြီး ဘသူတွေ နှုတ်ထွက်တယ်လဲ ဆိုတာကို ကော်မရှင် အနေနဲ့ ထုတ်ပေါ် ပြောကြားခြင်းတော့ မရှိသေးပါဘူး
လူနည်းစု လူမျိုးတွေ
အထူးသဖြင့် မူစလင် လူနည်းစု ကိုယ်စားလှယ်လောင်းတွေ လျှောက်လာ ပယ်ခံရတဲ့ ကိစ္စနဲ့ ပတ်သက်လို့ လာမယ့် ရွေးကောက်ပွဲ တရားမျှတမှု အခြေအနေပေါ် နိုင်ငံတကာ လူ့ခွင့်ရေး အဖွဲ့အစည်းတွေက စိုးရိမ်မကင်း ခဲ့ကြပါတယ်။ပယ်ခံရတဲ့ရှောက်လာတွေနဲ့ပတ်သက်ပြီးအယူခံကိုပြန်လည်စစ်ဆေးနေတာကြောင့်ကိုယ်စားလှယ်လောင်းစင်းရင်တရားဝင်ထုတ်ပြန်ဖို့ကော်မရှင်အနေနဲ့ကြံ့ကြာမှုတွေဖြစ်ခဲ့ရပါတယ်။ရွေးကောက်ပွဲကိုယ်စားလှယ်ရှောက်လာပယ်ချခံရတဲ့အကြောင်းနဲ့ပတ်သက်ပြီး VOA သတင်းနောက်မှတ်မြန်ခါကသတင်းပေးပို့ခဲ့တာပါ။အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။လာမယ့်ရွေးကောက်ပွဲမှာနိုင်ရဖို့အတွက်မဲဆွယ်စည်းရုံးရေးတွေစတင်လှုပ်ဆောင်လာမှာအရသားကိုယ်စားလှယ်တချို့ကတော့မဲဆွယ်စည်းရုံးရေးအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြပါတယ်။ဒီအခြေအနေပြေဆုံးကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေကိုစက်တင်ဘာ10ရက်နေ့ကစတင်ခွင့်ပြုလိုက်ပြီမယ်။ရန်ကုန်တိုင်းဒေသကြီးကုကိုးကျွန်းမြို့နယ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနေအနေနဲ့မဲဆွယ်စည်းရုံးရေးတွေမလုပ်နိုင်သေးဘဲဖြစ်နေပါတယ်။ကုကိုးကျွန်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှုယုံကကုကိုးကျွန်းကိုလိုက်ပါမဲ့သူစီးရင်ကိုစက်တင်ဘာလ14ရက်နေ့ကတောင်းလို့ပေးခဲ့ပေမဲ့တင်းမောမထွက်ဖြစ်တာကြောင့်မဲဆွယ်စည်းရုံးရေးတွေမလုပ်နိုင်သေးဘူးလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးဝင်းမင်း ောက်နိုင်ရောက်သွားပါတယ်။ဒါပေမဲ့တမောဆက်ဖြစ်နေဆက်ဖြစ်အဲဆက်ရှိနေမနဲ့ဆယ်နာကြီးဒီကငါအချိန်တော့မှခြေအုံကျောင်းဝန်ထမ်းတွေကဒီနေ့တမောမဆက်ဖြစ်ဘူး။တမောဆက်မယ်နေ့ကိုကျွန်တော်တို့ကိုဖုံးဆက်အကြောင်းကြားပါမယ်လို့ကျွန်တော်တို့ပြောတယ်။အဲ့ဒီကျွန်တော်တို့ကပြန်လာနေရပါတယ်။ဒီလိုကျွန်တော်ဖုံးဆက်ပြီးစုံစမ်းပါတယ်။တမောဆက်မယ်ရဲ့ကိုကျွန်တော်မသိရှိရပါဘူး။20ရက်နေ့10နာရီခွဲလောက်ပါဒီရောင်းရအောင်ကြားလိုက်။အဲ့တမောမဖက်ဖြစ်တော့ဘူး။အဲ့ဒီပစ္စည်းတွေကိုပြန်လာတင်ရမယ်လို့ကျွန်တော်တို့အကြောင်းကြားပါတယ်။အဲ့တော့ကျွန်တော်တို့20ရက်နေ့ညနေ7နာရီလောက်မှာကျွန်တော်တို့အဲ့မှာသွားဆောင်ပါရဲ့။ဒီပစ္စည်းတွေရောက်လာသေးပါဦး။ဒါနဲ့20ရက်နေ့ညနေ6နာရီလောက်မှာဒီတမောလေးနဲ့ဒီပစ္စည်းတွေပြန်တင်လာပြီးပါရဲ့။အဲ့တော့ကျွန်တော်တို့အဲ့ဒီပစ္စည်းတွေကိုကျွန်တော်တို့ရုံးနေတယ်ကျွန်တော်ပြန်ပို့ထားရမယ်နော်။အဲ့တော့ကျွန်တော်က20ရက်နေ့ဒီသွားခွင့်မရသေးပါဘူး။
ကပလီပင်လယ်အတွင်းမှာရှိတဲ့ကိုကိုကျွန်းမျိုးနယ်ကိုတမတော်ရေးစစ်သင်္ဘောတွေနဲ့တမတော်အင်ဂျင်နီယာတက်ရဲ့ဆောက်လုပ်ရေးပစ္စည်းတင်သင်္ဘောနှမျိုးပဲရေလန်းကနေအခုချိန်မှာတွားရောက်နေတာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီကနေ့အင်္ဂါနေ့မှာကိုကိုကျွန်းကိုတွားရောက်မဲ့လေရင်ခီးစင်မှာလိုက်ပါမဲ့လူစင်းကိုထပ်ပြီးတောင်းခဲ့ပေမဲ့လိုက်ပါနိုင်ခဲ့ခြင်းမရှိပဲပြည်ခိုင်ဖြိုးပါတီကဝင်ရောက်ရွေးခံမဲ့သူတွေပဲပါသွားခဲ့တယ်လို့အခုလိုဆက်ပြောပါတယ်
ကျွန်တော်ဒီနေ့ပေါ်မှာ20ရက်နေ့အင်္ဂါနေ့ထွက်မဲ့လေရင်တကြီးရှိပါတယ်အဲ့ဒီလေရင်နဲ့3ရောက်လိုက်ခွင့်ရမယ်ဆိုပြီးတော့ဒီလိုကနေဒီကိုကျမတဲ့ခြေလုံးကနေကျွန်တော်အကြောင်းကြားပါတယ်။အဲ့တော့27ရက်နေ့မှာတနင်္လာနေ့မှာရုပ်ခွဲရမှာဒီလိုစီကိုလိုက်ပါလို့ရှင်းလာပြီးပါလို့ကျွန်တော်အကြောင်းကြားတဲ့အတွက်ကျွန်တော်27ရက်နေ့ကကျွန်တော်လိုက်ပါတဲ့ဒီ3ခုစီရင်တဲ့မှတ်ပုံတင်နံပါတ်နဲ့ကျွန်တော်သွားပြီးအကြောင်းကြားပါတယ်။အဲ့27ရက်နေ့ရက်နေ့4ရက်လောက်ပါပဲကျေရတော့လို့အကြောင်းပြန်ပါလေ။လိုက်ပါခွင့်မရဘူးလို့ပြီးရပါလေ။22ရက်နေ့မနေ့9နာရီမှာလင်းရဖြစ်ပါတယ်
အော်လိုက်ပါခွင့်မရတာကရောဘာကြောင့်လို့ပြောလဲ
ကျွန်တော်တို့လိုက်ပါတော့ဘာကြောင့်ကျွန်တော်တို့မပြီးဘူးလဲဆိုတော့ကျွန်တော်တို့မသိရပါဘူး။လက်ရှိအဲ့ဒီနေရာမှာတော့ဒီကိစ္စမျိုးနဲ့မှာလက်ရှိစက္ကန့်ရေးပါတီကနေဝင်ရောက်ရှင်ပြိုင်နဲ့ဦးတူရာတက်ရှိနဲ့ပြည့်ရဲ့ရဲ့သူတယောက်လိုက်ပါသွားတယ်လို့ကျွန်တော်တို့သိရပါတယ်
ဒီကဘွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေရဲ့သဘောတူထားချက်တွေမှာတော့ဝေးလံခေါင်ဖျားတဲ့ဒေသတွေနဲ့တွားရေးလာရေးခက်ခဲတဲ့နေရာတွေကိုတက်မတော်ရေရင်တွေနဲ့တက်မတော်လေရင်တွေကဆောင်ရွက်ပေးမယ်ဆိုတဲ့အချက်ပါဝင်တယ်လို့လည်းသူကပြောပါတယ်။အခုလိုမဲဆွယ်စည်းရုံးရေးအခက်ခဲတွေကြောင့်လာမယ့်ရွေးကောက်ပွဲတရားမျှတမှုကိုပါထိခိုက်နိုင်တယ်လို့သူကပြောပါတယ
်။တရားပြတဲ့ရွေးကောက်ပွဲဖြစ်စီခြင်းနဲ့ရှိလို့ရှိရတော့ကျွန်တော်တို့တွားရေးလာရေးခက်ခဲဖြစ်နေတဲ့ဒေသတွေမှာဆက်ဆံရအလားတူအဆောအပြည့်ဒီကောက်ပွဲကော်မရှင်တွေနဲ့ဒီဆောင်ရပြည်သူချက်ပါတယ်။အခုလိုဒီလိုအနေနဲ့မဆောင်ရပြည်သူတွေဒီအားကြရတဲ့ရုပ်ကောက်ပွဲမဖြစ်နိုင်ဘူးဆိုတာကိုကျွန်တော်ပြောချက်ပါ
အခုလိုကိုကိုကျွန်းဒေသမှာအရသာကိုယ်စားလှယ်တွေမဲဆက်စည်းရုံးရေးအတွက်အခက်အခဲတွေဖြစ်နေသလိုပဲနေပြည်တော်ဇေယျသီရိမြို့နယ်အတွင်းကတပ်နယ်မြေထဲမှာဆိုရင်လဲမဲဆက်စည်းရုံးမှုတွေလှုပ်ဆောင်လို့ရမရဆိုတာကိုအခုချိန်ထိမသိရသေးဘူးလို့ဇေယျသီရိမြို့နယ်မှာ NLD ပါတီကိုကိုစားပြုဝင်အရွေးခံမဲ့ကိုယ်စားလှယ်လောင်းဒေါခင်မျိုးတင်ကပြောပါတယ်ခင်ဗျာ
ရွေးကောက်ပွဲကိုယ်စားလှယ်တချို့မဲဆက်စည်းရုံးရမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုကိုရန်နိုင်ကဆက်သွယ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA ကထုတ်လွှင့်တဲ့သတင်းနဲ့ဆောင်းပါးတွေကို VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့ဖတ်ရှုလို့ရပါတယ်ရှင်။နောက်ပြီးတော့ထိုင်းနိုင်ငံလှိတ်ကျွန်းလူသက်မှုနောက်ဆက်တွဲအခြေအနေသတင်းပေးပို့ချက်ကိုလည်းတင်ဆက်ပေးပါမယ်ရှင်။
ဒီနေ့မြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းတွေရုံမြင့်တန်ကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလပိုင်းကစတင်ပြီးတော့လည်းနေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။
ရွေးကောက်ပွဲအထူးအစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါလို့သောရရှင်တွေကိုဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံကော့တောင်လိတ်ကျွန်းခေါ်လိတ်ကျွန်းလူတက်မှုမှာပြီးခဲ့တဲ့နေ့ကပြည်ထောင်နိုင်ငံသားအုပ်နဲ့ပတ်သက်လို့ထိုင်းနိုင်ငံကနာမည်ကျော်မှုကင်းစစ်ဆေးဌာနကဆရာဝန်တွေနဲ့မှုကင်းတပ်ဖွဲ့တာဝန်ထမ်းဆောင်မှုတွေရဲအရာရှိပါဝင်တရားခံတက်သေးပြ3ဦးဒီကနေ့စစ်ဆေးမှုလုပ်ခဲ့ပါတယ်လူတက်မှုနဲ့ပတ်သက်လို့တက်ဖြတ်ရမှာအသုံးပြုခဲ့တယ်လို့ရဲအာဏာပိုင်တွေတက်သေးတင်ပြထားတဲ့ပောက်တူးမှာဆွတ်ဆွဲခံထားရတဲ့လူငယ်နှစ်ဦးရဲ့ DNA မျိုးရိုးဗီဇမတွေ့ရဘဲတေဆုံးသူနှစ်ဦးရဲ့ DNA အပြင်အမည်မသိသူနှစ်ဦးရဲ့ DNA တွေပါတွေ့ရတယ်လို့ထွက်ဆိုထားတဲ့အကြောင်းကို VOA သတင်းနောက်မှအေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဒီနေ့ကြော်ကြပြီဖြစ်တဲ့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့ထိုင်းနိုင်ငံကော်စမွေတရားရုံးမှာတရားခံပြတက်တွေတွေကိုထပ်မံစစ်ဆေးရမှာအင်္ဂါနေ့မှာတော့ထိုင်းနိုင်ငံအမျိုးသားမှုကင်းစစ်ဆေးရေးဌာနကဆရာဝန်တွေနဲ့မှုကင်းတပ်ဖွဲ့မှာတာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲဘူးကြီးတဦးကိုစစ်ဆေးခဲ့ပါတယ်။တရားခံပြတက်တွေရဲ့ထွက်ဆိုချက်နဲ့ပတ်သက်လို့တရားခံတွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ
်။အမျိုးသားမှုကင်းစစ်ဆေးဌာနကဆရာဝန်ဒုတိယဒီရဲမှုကင်းတပ်ဖွဲ့မှာတာဝန်ထမ်းဆောင်ခဲ့မှုတဲ့မှုကြီးနောက်တတိယကအဒီအောင်ထဲမှာကလေးတွေကိုသွားပြီးတော့စစ်တဲ့ဆရာဝန်ဒီ၃ယောက်ပေါ့ပထမဆုံးစစ်တဲ့ဆရာဝန်ဒေါက်တာဖွန်တိတို့ဌာနပဲလေသူကလည်းအဲ့ဒီပြောကြည့်နေတိုင်ကတော့ဒီကလေးကြီးရဲ့ DNA ကမတူဘူးဆိုတာနဲ့အောက်တူမှရှိတဲ့ DNA ဟာအောက်တူမှရှိတဲ့ပထမဆုံး DNA နှစ်ခုကမိမနဲ့ယောက်ျား DNA အဲ့ဒါကတော့သေးတဲ့လူ၂ယောက်ကသေးသေးနဲ့ဟန်နာရဲ့ DNA နောက်တစ်ခါအမည်မသိတဲ့ယောက်ျား DNA နှစ်ခုတစ်ခုကပြည့်စုံတယ်တစ်ခုကမပြည့်စုံဘူးအဲ့ဒီ DNA ကကလေးကြီး DNA မတူဘူးဒါဝတ်သက်ဆိုသွားတာပါ
မတဲချစ်ပြီးတက်ဖြတ်ခဲ့တဲ့လူတက်မှုတွေနဲ့ပတ်သက်လို့ DNA တွေကိုစစ်ဆေးရမှာဆေးရုံတွေကနေတေးချာစစ်ဆေးဖို့လိုအပ်တဲ့အကြောင်းမှုကင်းရဲရရှိအဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲမှုကြီးတဦးကလည်းထွက်ဆိုသွားတယ်လို့အခုလိုပြောပါတယ်
။ဒေတာဖွဲ့မှုကင်းရဲမှုကင်းအဖွဲ့မှတာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲမှုကြီးတွေဆိုတာကတော့ဒီလိုမျက်မြင်သက်သေမရှိတဲ့မတဲမှုဖြစ်တဲ့မှုတွေမှာမိန်းကလေးကိုစစ်ဆေးတဲ့အခါမှာအချင်းဖြစ်တဲ့နေရာနဲ့မကဘဲနဲ့ဆရာဝန်တွေဆေးရုံတွေမှာလည်းလိုက်စစ်တင်နေပေါ့ဘယ်လိုဆေးရမလဲဆိုရင်သူရဲ့တစားကိုတစားပေါ်မှာရှိတဲ့အမွေးမိနေကိုဘီနဲ့ဖီးရမယ်ပေါ့လေအဲ့လိုဘီနဲ့ဖီးလို့ရှိရင်အဲ့ဒီမှာတကယ်လို့မရင်းချင်းရဲ့ယောက်ျားရဲ့အမွေးမိပတ်သက်လာလို့ရှိရင်ဒါတရားခံတိုက်ရလွယ်တယ်ဆိုတဲ့ဟာကိုဖတ်သွားတာပြုပ
ါပြီးခဲ့တဲ့ August 6ရက်နေ့ကတော့ထိုင်းနိုင်ငံရဲ့တရားမျှတရေးဝန်ကြီးဌာနကဝန်ထမ်းတွေဟာမြန်မာလူငယ်နှစ်ဦးရဲ့ DNA ကိုထပ်မံစစ်ဆေးဖို့အတွက်တရားခွင်မှာပဲတတွေးတွေကိုရယူသွားခဲ့ပါတယ်ဒီစစ်ဆေးမှုကိုထိုင်းနိုင်ငံအမျိုးသားမှုကင်းစစ်ဆေးရေးဌာနကမှုကင်းဆေးဆရာဝန်ကြီးဒေါက်တာပွန်ထစ်ကစစ်ဆေးခဲ့ပါတယ်။တက်ဖြတ်မှုမှာသုံးပြုတယ်လို့ရဲအာဏာပိုင်တွေကတက်တဲ့အဖြစ်တရားရုံးမှာတင်ပြထားတဲ့ပေါက်တူးမှာတော့တရားခံအဖြစ်ဆွဆွဲခံနိုင်ရတဲ့မြန်မာလူငယ်နှစ်ဦးရဲ့ DNA ကိုမတွေ့ရဘူးဆိုပြီးပြီးခဲ့တဲ့တရားခွင်မှာဒေါက်တာပွန်ထစ်ကထွက်ဆိုသွားခဲ့တာပါ။ဒီမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံတွင်းမှာလည်းဝေဖန်မှုတွေရှိနေပါတယ်။မြန်မာရွှေပြောင်းအလုပ်သမား4000ခန့်အလုပ်လုပ်ကင်နေတဲ့လိတ်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲလက်ရှိတရားခဏနေအဖြစ်ဆွဆွဲခံထားရတဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုတခြားရွှေပြောင်းအလုပ်သမားတွေနဲ့အတူတန်တရာရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့ပါတယ်။အဲ့ဒီအချိန်တုန်းက DNA တူညီမှုမရှိဘူးဆိုကပြန်လွှတ်ပေးခဲ့ပြီးနှစ်ပတ်ခန့်အကြာ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာပဲမြန်မာလူငယ်နှုတ်ကိုပြန်လည်ဖမ်းဆီးပြီးလူသက်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ရှင်
။လက်ကျွန်းလူသက်မှုနဲ့တရားရေးရင်ဆိုင်ရတဲ့မြန်မာနှုတ်ရဲ့အခြေအနေတွေကို VOA ထိုင်းခြေဆိုင်မှအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဒီကနေ့အတွက်မြန်မာနဲ့ဆက်စပ်တဲ့သတင်းတင်ပြချက်တွေကတော့ဒီလောက်ပါပဲ။နောက်ထပ်နိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းတင်ပြပေးပါမယ်။ဆက်လက်ပြီးတော့အမေရိကန်ကက်သလစ်ခရစ်ယာန်ဘာသာဝင်သုံးပုံတစ်ပုံဟာလက်တင်အမေရိကန်နယ်ပါးတွေဖြစ်တယ်လို့ဖြူသူတေသနအဖွဲ့ကြီးရဲ့စစ်တမ်းသစ်မှာဖော်ပြလိုက်ပါတယ်။ဒါ့ပြင်စပိန်ဘာသာစကားပြောတဲ့ဒီလက်တင်နယ်ပါးတွေဟာကက်သလစ်ဘာသာကိုစွန့်ခွာနေကြရမှာ2010ခုနှစ်တုန်းကလက်တင်နယ်ပါးအမေရိကန်နိုင်ငံသား68ရာခိုင်နှုန်းဟာဒီဘာသာဝင်တွေဖြစ်ခဲ့ပေမဲ့2013ခုနှစ်မှာတော့55ရာခိုင်နှုန်းကိုထိုးကျသွားပါတယ်။အခုလိုအချိန်မှာနယူးယောက်မြို့မှာပုတ်ရံမင်းကြီးလာလေဖို့အချိန်နဲ့ဒီအချိန်တွေပေါ် VOA သတင်းတောက် Daniel Shrine ကသတင်းပေးပို့ထားတာကိုကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပုတ်ရံမင်းကြီးရဲ့ဘာသာရေးယုံကြည်မှုပေါ်တစ္ဆာဆောင်တည်သူတွေကိုကိုွယ်တဲ့စိန့်အဲလိဇဘက်ဒီဖခင်เจ้าမှာစနေတနုနယ်မဟုတ်တဲ့ကြားရက်မှာပဲစပိန်ဘာသာစကားနဲ့တရားပွဲလုပ်ခဲ့တာပါ။လက်တင်တွေဘွားအမေရိကန်နိုင်ငံသားတဝက်ကျော်ကကက်သလစ်တွေပါ။ဒီဖခင်เจ้าတက်သူတွေအများပြားဟာလက်တင်အမေရိကတိုက်ကကက်သလစ်အများစုရှိတဲ့နိုင်ငံတွေကပြောင်းရွှေ့အခြေချလာတဲ့လူသစ်တွေဖြစ်ပါတယ်။လက်တင်တွေဘွားအမေရိကန်နိုင်ငံသား90ရာခိုင်နှုန်းနီးပါးဟာဒီနေ့အမေရိကန်ကိုရောက်လာမဲ့ပုတ်ဟန်မင်းကြီးဖရန်စစ်ကိုကိုးကွယ်သူတွေပါ။ခရစ်ယာန်မေသီလရှင်ဆီလီယာဆစ်ကရွှေပြောင်းအခြေချလာသူတွေကနေမွေးဖွားခဲ့တဲ့ပုတ်ဟန်မင်းကြီးဖရန်စစ်အနေနဲ့အလားတူသူတို့ရဲ့ဘဝကိုနားလည်တယ်လို့အခုလိုဆိုပါတယ
်။သူကမတူကွဲပြားတဲ့လူမျိုးတွေနဲ့ကွဲပြားတဲ့နိုင်ငံတွေရဲ့ရုံးကန်လှုပ်ရှားနေရမှုတွေသူတို့ရဲ့ဖြတ်တမ်းမှုတွေကိုကိုးစားပြုထားပါတယ်။အခုသူဒီယိုလာလဲတာကကျွန်မအတွက်မျောလင်းချက်ကြီးကြီးမားမားဖြစ်စေပါတယ်။ဘာကြောင့်လဲဆိုတော့ဒီမျိုးကြီးကရွှေပြောင်းအခြေချနေသူတွေနဲ့တိဆောက်ထားပြီးနောက်ဆုံးအားလုံးအတူတူရောသွားစေတဲ့နေရာဖြစ်နေလို့လေ
။ဒါပေမဲ့ဒီလက်တင်နယ်ပေါ်အမေရိကန်လေးပုံတစ်ပုံကန်ဟာအရင်ကက်သလစ်ဘာသာဖြစ်ခဲ့ပေမဲ့အခုတော့ကက်သလစ်ကျောင်းတွေကိုမတက်တော့ပဲ Protestant Christian Prayer ကျောင်းတွေကိုပြောင်းသွားခဲ့ပါပြီ။ Christian ဖုံးတော်ကြီးAmbio Rex Rodriguez ဟာ Dominican Republic နိုင်ငံကပြောင်းလာခဲ့သူပါ။ဒါပေမဲ့ New York ကမဟန်တန်တိုင်းဝိုင်းမှာကြီးပြင်းခဲ့ပြီးအခုအဲ့ဒီမှာတရားဟောဆရာဖြစ်နေပါဗျ။သူကပဲပုတ်ရံမင်းကြီးမှာဒီပြဿနာအတွက်အဖြေရှိတယ်။ဘာလို့လဲဆိုတော့ဒီဖျားเจ้าတွေထဲမှာပဲဘောင်ခတ်မနေကြပဲပြင်ပကလူတွေနဲ့ချိတ်ဆက်လှုပ်ဆောင်ဖို့သူ့ကိုယုံကြည်တဲ့ Christian တရားဟောဆရာတွေကိုမှားထားပြီလို့ဘာလို့အခုလို့ဆိုပါလဲ။
We can no longer stay.
သူပြောနေတာကကျွန်တော်တို့အနေနဲ့ဖျားเจ้าနဲ့မှာပဲကိုယ့်အကူဘောင်ခတ်ပြီးဆက်မနေကြပါနဲ့ကျွန်တော်တို့ကိုကျွန်တော်တို့အဓိကထားကြည့်တာ ਨੇ ဒီဖျားเจ้าနဲ့ရောက်လာသူတွေအတွက်သာသက်ဆိုင်တာမဟုတ်ပါဘူးဖျားเจ้าနဲ့အနေနဲ့ចောင်းပြင်းပောက်ကိုထွက်ကြည့်တင်နေပြီလို့ပြောနေတာပ
ါတကယ်တော့ဒီလက်တင်နယ်ပွားတွေအနေနဲ့ဒီကက်သလစ်ဖျားเจ้าတွေကနေစွန့်ခွာရမှာလူငယ်အများစုပါဝင်ပါတယ်အခုဆိုရင်အသက်30အောက်လူငယ်အများစုဟာဘယ်ဘာသာမှမဝင်ကြပါဘူးဒါပေမဲ့ပုတ်ရံမင်းကြီးရဲ့ခင်းတဲ့အညီပွမွင့်လင်းလင်းအမြင်ကျေမှုကြောင့်အင်အားတွေရခဲ့တယ်လို့ဆိုတဲ့လူငယ်တူဖြစ်တဲ့ Elias ကတော့
Catholics that have drifted away were
ကက်သလစ်ဘာသာကနေစွန့်ခွာပြေးခဲ့တဲ့သူတွေကိုပြောနေတာကကျွန်တော်တို့ကိုနားမလည်ကြဘူးဒီဘာသာရေးကခက်ခဲနန်းနဲလွန်းနေဒီတမယိုးကြလောက်ရတဲ့ကိုငင်းငွေ့နေပြီပေါ့ဗျာဒါပေမဲ့ပုတ်ရံမင်းကြီးပြောနေတာကလည်းသိတယ်မလားကျွန်တော်ကအနာဂတ်အတွက်ရှေ့ဆက်လမ်းနေတာပါလို့ပြောနေတာဗ
ျ Elias ကပဲပုတ်ရံမင်းကြီးကအင်တာနက်လူမှုကွန်ရက်ကနေမျိုးဆက်သစ်တွေနဲ့အပြန်အလှန်ဆက်သွယ်ဆောင်ရွက်နေတာကလူငယ်တွေကိုဘာသာရေးအတွက်ဆက်လက်ဆွဲဆောင်ထားနိုင်တာဖြစ်တယ်လို့ဆက်ပြောပါတယ်။ Elias ကပဲလူငယ်တွေဟာတကယ်တော့အနာဂတ်ဖြစ်တယ်။သူတို့ကပဲဒီဖျားเจ้าကိုဆက်သွယ်ဆောင်သွားမှာဖြစ်တယ်။ဒါကြောင့်မို့လူငယ်တွေနဲ့စကိုစရမယ်။တကယ်လို့ဒီလူငယ်တွေကိုမဆွဲဆောင်နိုင်ရင်တော့အနာဂတ်မှာကက်သလစ်ဘာသာဝင်တွေအများကြီးဆုံးရှုံးသွားမယ်လို့ပြောခဲ့ပါတယ်ခင်ဗျာ။
ဒီကိစ္စပုတ်ရံမင်းကြီးခီးစဉ်အကြောင်းနဲ့ပတ်သက်ပြီးကိုဝင်းမင်းစုစည်းတင်ပြခဲ့တာပါဒီညသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲရှင် VOA ရဲ့စက်တင်ဘာလ15ရက်အင်္ဂါနေ့ရနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်ရှင် VOA ကိုသောတာရှင်တွေစာရေးသားဝေဖန်လို့တဲ့ဆိုရင်ပဲဖြစ်ဖြစ်တချင်းတောင်းဆိုလို့ရတာဖြစ်ဖြစ်ဆက်သွယ်လို့လို့တဲ့ဆိုလို့ရှင်တော့ burmese@voanews.com မှာဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နိုင်ခွဲကနေ၇နိုင်အထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American အသံက2015ခုနှစ်စက်တင်ဘာလ22ရက်အင်္ဂါနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းတိုမီတာ25 32 50လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တိုက်ရိုက်လေလိုင်းအစီအစဉ်ကိုမထုတ်လွှင့်ခင်မှာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဦးသိန်းထိုက်ဦးကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ဒီသတင်းပတ်ဝါရှင်တန်မြို့တော်ကတော့ပုံရံမင်းကြီးရောက်လာမယ့်ခီးစဉ်ကိုအာရုံစိုက်နေခဲ့တာပါ။အကြောင်းလဲကွန်ဂရက်လွှတ်တော်အတွင်းပုံမှန်လုပ်ငန်းဆောင်တာတွေစီစဉ်ထားတဲ့အတိုင်းဆောင်ရွက်နိုင်ခြင်းမှဆောင်ရွက်နိုင်ပါလိမ့်မယ်။အမေရိကန်လွှတ်တော်အတွင်းမှာအစိုးရရဲ့ဗန္ဒာရေးသုံးစိတ်ကိုဒီလမကုန်ခင်တည်ပြုပေးဖို့လိုပြီးအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်းသွားမယ့်အခြေအနေကိုရှောင်ရှားဖို့ဆောင်ရွက်နေတဲ့အချိန်လည်းဖြစ်ပါတယ်။ဒီအချိန်မှာပဲဘိုးအစိုးရငွေကြေးထောက်ပံ့ထားတဲ့အမျိုးသမီးတွေရဲ့မျိုးပွားမှုဆိုင်ရာမိသားစုသားဆက်ချာရေးကျန်းမာရေးဝန်ဆောင်မှုအဖွဲ့တစ်ခုကဖျက်ချထားတဲ့သတိသားမျိုးဦးရဲ့စိတ်ပိုင်းတွေကိုရောင်းဖို့ဆွေးနွေးနေတဲ့ရှုပ်ဝဲဗီဒီယိုတစ်ခုထွက်လာပြီးတဲ့နောက်အဲ့ဒီအဖွဲ့ကဗန္ဒာငွေကြေးထောက်ပံ့ရေးကိစ္စမှာပါတီချင်းတွေရဲ့အကြားအငင်းအခုံတွေပေါ်ပေါက်ခဲ့ပါတယ်။အမေရိကန်ဆိုရဟာပြည်ပနိုင်ငံတွေကိုဆေးလွတ်ထားတဲ့စစ်စင်ရေးကိစ္စတွေကနေပြည်တွင်းမျိုးသားပန်းချန်တွေမုံမှန်ထိန်းသိမ်းရေးအထိနှစ်စဉ်အမေရိကန်ဒေါ်လာ 3.5 ထရီလီယံသုံးစွဲလေးရှိပါတယ်။အဲ့ဒီအထက်ကတန်900ဘူးကိုချော့ချဖို့အတွက်ပါတီကြီးနဲ့အကြငင်းခုံနေတာကြောင့်သဘောတူညီချက်မရဘူးဆိုရင်ဘိုးအစိုးရလုပ်ငန်းတွေယာယီရဆန်းရတဲ့အခြေအနေကိုကြုံရနိုင်ပါတယ်။အငင်းပွားနေတဲ့ဒေါ်လာ3,500ကိုမိသားစုကလေးယူရေးစီမံကိန်းဆိုင်ရာ Planned Parenthood လို့ခေါ်တဲ့သားသက်ချာရေးဝန်ဆောင်မှုပေးနေတဲ့အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့တစ်ခုကရရှိနေတာဖြစ်ပြီးဒီလိုထောက်ပံ့တာကို Republican တွေဘက်ကကန့်ကွက်နေပါတယ်။Republican Auditor Matt Tim Welbach အခုလိုပြောပါလေ
We should all agree that taxpayer dollars
ကလေးငယ်တွေရဲ့စိတ်ပိုင်းတွေကိုအကျိုးမြတ်အတွက်ရောင်းစားဖို့အခွန်ပေးပြည်သူတွေရဲ့ဒေါ်လာငွေတွေကိုသုံးတာမျိုးကျွန်တော်တို့သဘောမတူသင့်ပါဘူ
းပြီးခဲ့တဲ့ပတ်တည်းမှာ Auditor ကအစိုးရသုံးစိတ်အားလုံးဥပဒေကြမ်းကိုတည်ပြုခဲ့ပေမဲ့ဒီမိသားစုကလေးယူရေးသားဆက်ချာရေးစီမံကိန်း Planned Parenthood အဖွဲ့ကိုထောက်ပံ့နေတာတွေကိုတော့ပယ်ချခဲ့ပါတယ်ဒါကြောင့်လဲ Democrat ဘက်ကဝေဖန်ချက်တွေထွက်ပေါ်ခဲ့တာပါDemocrat အလို့တော်မှ Louis Frankel ကအခုလိုပြောပါတယ
် This bill is dumb
ဒီဥပဒေကြမ်းကိုပယ်ချလိုက်တာဟာစိတ်ပြတ်ဖို့တိတ်ကောင်းပါတယ်မိုက်မဲတဲ့လုပ်ရက်အစာနာမှုကင်းမဲတဲ့လုပ်ရက်ပါ
တခြား Democrat အမတ်တွေနဲ့အတူသမ္မတဥပမာကတော့ဒီကိစ္စကိုတခြားနည်းလမ်းနဲ့ဖြေရှင်းဖို့ပြောဆိုနေတာပါ
Democrats are ready to sit down and negotiate
Democrat တွေက Republican တွေနဲ့အခုထိုင်ပြီးဆေးဆက်ညှိနှိုင်းဖို့အဆင်သင့်ပါဒါပေမဲ့ဒီလိုဆေးဆက်တာကပညာရေးမှာဘလောက်ရင်းနှီးမလဲအလို့ကိုင်းတင်နန်းတွေအခြေခံအဆောက်အဦတွေအတွက်ဘလောက်သုံးဆွဲမလဲဆိုတာမျိုးတရားဝင်ကိစ္စတွေကိုဆွေးနွေးမှာပါမိသားစုအတွင်းကလေးယူရေးစီမံချက်အပေါ်အတွေးအခေါ်အယူဆမတူတာတွေကိုညှင်းခုံဖို့မဟုတ်ပါဘူးကျွန်တော်တို့အမြင်တွေဒီထက်ပိုပြီးတတ်မှတ်ချက်မြင့်ဖို့လိုပါတယ
်ကွန်ဆာဗေးတစ်ယူဆကိုလက်ခံတဲ့ Republican တွေဘက်ကတော့ဒီကိစ္စကိုလျှော့မပေးသေးပါဘူး Planned Parenthood အဖွဲ့ကသူတို့အနေနဲ့ဘလို့ဥပဒေကိုမှမချိုးဖောက်ခဲ့ဘူးလို့ပြောဆိုနေသလိုပဲဒီမိုကရက်တွေဘက်ကလည်းဒီဖွဲ့ရည်အနေနဲ့ကိုဝင်ဖျက်ချတာတဲ့ပိုတဲ့တခြားကျမ်းမာရေးဝန်ဆောင်မှုတွေကိုလွတ်ဆောင်နေတာဆိုပြီးခုခံကာကွယ်ပြောဆိုပါတယ်ဒီမိုကရက်အောက်လွှတ်တော်အမတ် Louis Frankel ကခုလိုပြောပါတယ
် Let's talk about the 400,000
တိုင်းကင်စာကိုကာကွယ်ဖို့လူ၄သိန်းလောက်စံသက်တာမျိုးရင်သားကင်စာကာကွယ်နိုင်အောင်လူ၅သိန်းလောက်ကိုစံသက်တာလိန်ဆက်ဆံမှုကနေတဆင့်ကူးစက်ယောဂဖြစ်မဖြစ်လူ၄သန်းခွဲလောက်ကိုစံသက်ပေးတာ HIV ယောဂပိုးစံသက်တာတွေကို Planned Parenthood ကနေပြီးတော့နှစ်စဉ်လုပ်ပေးနေတာတွေကိုပြောဖို့လိုပါတယ
်ကိုဝင်ဖျက်ချတာမျိုးကိုအမြဲတစေကန့်ကွက်လို့ရှိတဲ့ပုံရံမင်းကြီး Francis Washington မြို့တော်ကိုလာဖို့ပြင်ဆင်နေချိန်မှာပဲ Planned Parenthood အဖွဲ့အစည်းကိုငွေကြေးထောက်ပံ့ရေးကိစ္စ အငင်းပွားမှုတွေပေါ်လာနေတာပါသမ္မတအင်ပြူတော်ကတော့တကယ်လို့ဒီအဖွဲ့ကိုငွေကြေးထောက်ပံ့ရေးကိစ္စလွှတ်တော်ကပယ်ချခဲ့မယ်ဆိုရင်တောင်သမ္မတရဲ့လုံပိုင်ခွင့်ဘီရိုကာနာနဲ့အတည်ပြုမယ်ဆိုပြီးပြောဆိုနေတာပါအခုထိတော့သမ္မတဥပမာအနေနဲ့ဥပဒေကြမ်းတွေအတည်ပြုဖို့ဆိုတာမြေရသေးတယ်လို့ရေရိုဗန္နာရေးသုံးစိတ်ကွာချက်ကိုဖြည့်ဆည်းမယ်ဥပဒေကြမ်းမျိုးကိုတောင်လွှတ်တော်နဲ့စလုံးကအတည်ပြုပါမလားမြေရသေးပဲဖြစ်နေကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြတာပါအခုတော့သောရရှင်တွင်စောင့်မျှော်နေတဲ့အင်္ဂါနေ့ညဒိုက်လက်လီလိုင်းဆွေးနွေးခန်းအစီအစဉ်အလဲရောက်ပါပြီထုတ်လုပ်သူမခင်ဖြူထွေးနဲ့တူဒေါခင်မြတ်သက်ကစီစဉ်တင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင
်မင်္ဂလာပါရှင်အင်္ဂါနေ့ဒိုက်ရိုက်လီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့ဆွေမင်းနှွေးမယ့်အကြောင်းအရာကတော့ဒီပြည်သူတွေမဲဆင်းဆစ်ဆဲမှုနဲ့ပတ်သက်ပြီးကြုံရတဲ့အခက်အခဲတွေနဲ့ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားကြမလဲဆိုတာတွေကိုဆွေးနွေးကြမှာပါ။ရွေးကောက်ပွဲမှာမဲပေးနိုင်မှုအတွက်မဲဆင်မှာပါမပါဆစ်ဆဲရမယ့်နောက်ဆုံးရက်ဟာ25ရက်နေပါ။ဒါကြောင့်ရက်ပိုင်းမဲလိုပါတော့တယ်။နောက်ဒီအစီအစဉ်အတွက်ဟိုပင်တိုင်ဆွေးနွေးပေးဖို့ဖိတ်ကြားထားသူကတော့ဒီ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမဲဆင်းဆစ်ဆဲအဖွဲ့ခေါင်းဆောင်ပေါ့နော်။ဦးထွန်းထွန်းဟိန်းနောက်မြမအရေးစောင့်ကြည့်လေလာသုံးသပ်နေတဲ့ဦးစီသူအောင်မြင့်နောက်ဒီ IYFC လို့ခေါ်တဲ့အပြောင်းလဲလုပ်နေတဲ့လူငယ်အဖွဲ့ကကိုရိုင်းမဲဆင်းနေဆစ်ဆင်းနေတဲ့မတ်ရွှေဆက်တို့ဖြစ်ပါတယ်ဆိုတော့အကုန်လုံးဟိုဟာရောက်နေပြီထင်ပါတယ်နော်ဦးထွန်းထွန်းရင်ရောက်ပါပြီလားရှင်ဟယ်လိုဦးထွန်းထွန်းရင်ရောက်ပြီလားမသိနော
်ရောက်ပါပြီခင်ဗျာ
โอเคဦးထွန်းထွန်းရင်ဒီNLD ရဲ့အဓိကအတိုက်ခံပါတီအနေနဲ့ဒီမဲဆင်းနေစီစစ်ဖို့ဟိုအဓိကနှိုးဆော်နေတဲ့အဖွဲ့လို့အားလုံးသိကြပါတယ်နော်ဆိုတော့ဒီအခုကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ဒီအကြောင်းကိုနည်းနည်းလေးပေါ့နော်အဲဦးထွန်းနိုင်ရပြောပြပေးပ
ါဟုတ်ကဲ့ကျွန်တော်တို့မြို့သားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကတော့ကျွန်တော်နိုင်ငံသူနိုင်ငံသားများရဲ့ကျွန်တော်အမြင့်ဆုံးခွင့်ရေးပေါ့လေကျွန်တော်တို့ဒီမဲပေးပိုင်ခွင့်ပေါ့အဲ့ဒီပိုင်ခွင့်ရေနောက်ခါကျွန်တော်ရွေးချယ်ခံပိုင်ခွင့်ရေဆိုလို့သာဒီအခွင့်အရေးနဲ့ရှိပါတယ်ခင်ဗျာအဲ့ဒါလေကျွန်တော်တို့ဖွဲ့စည်းရေးချုပ်ပုံချင်းအောင်ပြည်ရာနေဆိုကျွန်တော်ပေးထားတဲ့ခွင့်ရေးပါဒီခွင့်ရေးနဲ့ကိုကျွန်တော်တို့ဒီတက်ဆက်ရှင်မကြည့်ပြီးတဲ့နိုင်ငံသားတိုင်းဒါရပ်ပိုင်ခွင့်ရှိတယ်လို့ဒါကျွန်တော်တို့တအားမပြတ်တမ်းထားရှိပါတယ်ဒီခွင့်ရေးကိုဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်နေနဲ့ကျွန်တော်တို့အကာအကွယ်ပေးလိုပါတယ်အဲဒီဒီအတွက်ကာကွယ်ပေးလိုပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့မဲဆင်းစစ်ဆေးရေးပေါ်ဒီကျွန်တော်မြေပြေးနိုင်အောင်ပေါ့မင်းစစ်စီကြီးကိုကျွန်တော်တို့ဒီဆောင်ရတာပါဟု
တ်ကဲ့ပါနော်ဒီရတွေ့တာအခက်ခဲကြီးတော့အများကြီးတွေ့ရတယ်လို့ပြောနေကြပါတယ်ဆိုတော့ဒီဦးစီသူအောင်မြတ်ဒီဟိုတေးတေးချာချာပေါ့နော်ဒီမြန်မာနိုင်ငံအပြောင်းလဲတွေစောင့်ကြည့်နေတဲ့လူတယောက်အနေနဲ့ဒီတွေ့ကြုံရတဲ့အခက်ခဲတွေနော်ဘာတွေတွေ့နေတယ်လို့မြင်ရပါလဲဦးစီသူအောင်မြတ်ပြောပြပေးပါဦးအ
ဲပထမတစ်ခုကဟိုမက်စင်းစပြီးတော့ပြည်သူစင်ကပေါ်ခဲ့တဲ့ပြဿနာပေါ့နော်အဲ့ဒါဒီဟိုကျွန်တော်တို့သတင်းမီဒီယာတွေကလည်းမေးတယ်သူတို့တွေကလည်းဖြေတယ်ဆိုတော့မက်စင်းစပြီးတော့ပြည်သူစင်အခါတုန်းကဆိုရင်အဲသူတို့တွေကတကောင်ချင်းကိုလည်းအခြေမခံထားဘူး2010ရုပ်ကောက်ပွဲတုန်းကအသုံးပြုခဲ့တာတွေလည်းအခြေမခံထားဘူးအဲသူတို့ဖာသာသူတို့ဟိုလုတ်ခဲ့တယ်လို့ပြောတယ်အဲဒါပေမဲ့အဲ့လိုလုတ်ခဲ့ပြီးတဲ့အခါကျတော့တကယ်စီးရင်ကိုထုတ်ပြန်လိုက်တဲ့အခါကျတော့အမှားအယဉ်မောင်းမြောင်များစွာတွေ့တာပေါ့နော်ပုံစံတစ်ခုနဲ့သူတို့ကထုတ်ပြန်တာပေါ့အတွေ့အကြုံခါကြတော့အားလုံးကဝိုင်းပြီးတော့ဝေဖန်ကြတယ်အဲ့တော့ဟိုကော်မရှင်ကဘာပြောလဲဆိုတဲ့ခါကြတော့အာသွားကြည့်ဖို့လိုတယ်ခင်ဗျားတို့ကမှားတယ်ပြောရင်တော့ကျွန်တော်တို့ပြင်ပေးမယ်မပါဘူးဆိုထည့်ပေးမယ်မပါသင့်တဲ့လူတွေပါနေတယ်ဆိုရင်ကျွန်တော်တို့စီပြင်ပါကျွန်တော်တို့ဖြုတ်ပေးမယ်ဆိုပြီးတော့မှဒါမျိုးသူ့ဘက်ကအကြောင်းပြတယ်အဲ့တော့ပြည်သူလူထုကစိတ်ရှိပါတယ်တကယ်တကယ်ကြတော့မဲစင်းနေမှန်မှန်ကန်ကန်မဲပေးပိုင်ခွင့်ရှိသူတိုင်းမဲစင်းနေမှာပါဖို့ဆိုတဲ့ဟာကကော်မရှင်ရဲ့တာဝန်တကယ်တော့သူ့တာဝန်ကိုသူမကြည်ပြုံခဲ့ဘူးအဲ့ဒီမကြေပြွန်တဲ့ကိစ္စကိုလည်းပြည်သူတွေကသီးခံခဲ့တယ်သီးခံပြီးတော့မှကြည့်ဆိုသက်ကြည့်တယ်တောင်းဆိုတောင်းတော့ပေါ့နော်အဲ့တော့နောက်တစ်ကြိမ်ထပ်ပြီးတော့ထုတ်ပြန်တဲ့ခါကျတော့လည်းငကိုတော့တင်ထားတဲ့ဟာတွေကဟိုမှားနေတာတွေပါတွေတွေ့တာပေါ့နော်ထပ်ပြီးတော့တွေ့တယ်ထပ်ပြီးတော့တင်တယ်အခုနောက်ဆုံးအချိန်မှကျတော့ပြဿနာတွေကဘာတွေတိုးလာတယ်ဆိုတော့နှစ်ခုပေါ့ငကိုတော့ထုတ်ပြန်ထားတဲ့ပုံစံအတိုင်းသူကမဟုတ်တော့ပြန်ဘူးတခါပြန်ပြီးတော့သူကပြောင်းပလိုက်တယ်ပြောင်းပလိုက်တယ်ဆိုတာက software တွေပါတွေနဲ့ internet ကွန်ပျူတာ software တွေနဲ့ပြောင်းတယ်လို့ပြောပြီးတော့မှလူတွေကိုကြည့်ပြီးတော့စစ်ဆေးတဲ့စီမှာဟိုတိုက်နံပါတ်တို့အိမ်နံပါတ်တို့ပါလို့အဲ့ဒါနဲ့အရင်စပြီးတော့စစ်ဆေးရမယ်ဆိုတဲ့ဟာမျိုးတွေသူတို့ကလှုပ်ထားတယ်လှုပ်ထားတော့ ကျွန်တော်တို့ကိုယ်တိုင်နဲ့သွားကြည့်တယ်တော်တော်လေးကိုကြည့်ရခက်ပါတယ်လူတွေကကျွန်တော်တို့ကိုမြန်မာစာရေးသားဖွဲ့ထုတ်မှုအနေထားရဆိုရင်လူတွေကမျက်လုံးကဒီဘယ်ဘက်ကစကြည့်တယ်ပြီးညာဘက်ကိုကြည့်သွားတဲ့အနေထားရှိတဲ့ဒီမှာသူကညာဘက်ကိုအရင်သွားကြည့်ပါပြီးတော့မှဘယ်ဘက်မှာကိုယ်နာမည်ပါမပါကြည့်ပါဆိုတော့ဟိုပြောမှဆိုတော့အခက်ခဲတယ်အများကြီးပဲပုံစံဒီမှာသူကပြောင်းလိုက်တဲ့ခါကျတော့ဟိုတမင်များလှုပ်သားသလားလို့ဟိုလှုပ်ထားသလားလို့ထင်ရတော့အောင်လူတွေကအကုန်လုံးစစ်စီရခက်တယ်အဲ့ဒါတစ်ချက်ပြီးတော့မှနောက်အချို့လူတွေကပြောကြတယ်အဲသူတို့အနေနဲ့အမှားလို့ဆိုပြီးတော့မှပြီးခဲ့တဲ့အခေါက်ကနေပြီးတော့သွားတင်ပြထားတာတွေရှိတယ်။အဲဒါပေမဲ့အဲ့ဒါတွေကလည်းအကုန်လုံးပြန်ပြီးတော့ဟိုအမှားတိုင်းပြန်ပါနေတယ်ဆိုပြီးတော့မှပြောတာတွေလည်းရှိလာတယ်။အဲဒါနဲ့ပတ်သက်ရင်လည်းကော်မရှင်ကသူဘာမှတာဝန်ယူတာမရှိဘူး။သူပြောတာတခုတည်းပဲ
။ဟုတ်ကဲ့ပါ။အမှား
လို့ဆိုရင်လာပြောပါပြင်ပေးမယ်ဆိုပြီးတော့မှဒီတိုင်းပဲပြောတော့
မယ်။ဒီ
ခါကျတော့ဒီအခက်ခဲတွေကမဲပေးတဲ့နေ့အထိကိုတည်သွားလိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ပါ။ဆက်ဒါကဘယ်နော်ဒီတကယ်တမ်းမြန်မာနိုင်ငံမှာပြောင်းလဲတွေကိုစောင့်ကြည့်တဲ့လူတွေအနေနဲ့မြင်တာပေါ့နော်။နောက်တကယ်တမ်းကိုယ်တိုင်ဟိုကိုယ်တိုင်ကိုချပေါ့နော်။မဲပေးအောင်လှုံ့ဆော်နေတဲ့အလူငယ်အဖွဲ့တွေတွေကပေါ့နော်။ဒီ IYFC အဖွဲ့ကမှမတ်ရွှေဆက်ဟိုဘာတွေများဒီမဲရှင်စစ်ဆေးဖို့နဲ့ပတ်သက်ပြီးတော့ဒီစိုးရင်စရာကောင်းလောင်ပါတွေဖြစ်နေပါလား။ပြန်နည်းနည်းလေးဝင်ဆွေးနွေးပေးပါနော
်။မမတို့အဖွဲ့ကတော့ဒီဟိုပါပေါ့နော်။မဲစရင်ကိုအဲဒီလူတိုင်းထဲနိုင်အောင်ဆိုပြီးလှုပ်တော့ပေးဖို့တက္ကသိုလ်ကမ်ပိန်းလေးတွေလုပ်တယ်ပြီးတော့ဟိုကမဲဘယ်လိုပေးရမလဲဆိုရယ်လမ်းညွှန်စာရွက်အချက်လေးခုနှစ်ချက်ပါတယ်စတစ်ကာပမ်ဖလက်လေးလည်းဝေးရပေါ့နော်ကျွန်တော်တို့တွားခဲ့တာကတော့ကျွန်တော်တို့တာဂက်ထားတာ၄မျိုးနဲ့တာဂက်ထားထားတယ်ဒါပေမဲ့အိုင်တာယာကိုခုပြမောက်တော့တစ်ခေါက်တွားခဲ့တယ်ပေါ့နော်အခက်ခဲတွေကတော့အများကြီးရှိတယ်ကျွန်တော်တို့ပြမောက်ဆုံးဈေးတွေကိုတွားတယ်မီးကွက်ဈေးပေါ့နော်အဲ့ကိုတွားတော့ဈေးထဲမှာကျွန်တော်တို့လိုက်ပြီးတော့စတစ်ကာတွေဝေးရဝေးတယ်စတစ်ကာတွေဝေးတယ်ကတ်တယ်ထီကဘာမှအခုအခက်ခဲမရှိဘူးဒါပေမဲ့ကျွန်တော်တို့မီးကွက်နေမီးတယ်မဲဆင်းစစ်ပီပီလာပေါ့နော်အဲ့လိုမျိုးမီးကြတဲ့အခါမှာ10ယောက်မှ9ယောက်လောက်ကတော့ဟိုဒါသူတို့ဈေးတွေတွေဒါရတိတ်ပြီးတော့ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားတစားနဲ့မဲစင်းသွက်စစ်ထားတာမျိုးမတွေ့ရဘူးပေါ့နော
်။အ
ချို့တွေကြာရင်လည်းဟိုရွေးကောက်ပွဲဘယ်နည်းလုပ်မလဲဆိုတာမျိုးမသိသေးတာတွေအထိလည်းတွေ့ရတယ်ပေါ့နော
်။ဟုတ်ကဲ
့။မှအမြင်ပြောရရင်တော့အဲ့လိုမျိုးနယ်ဘက်မှာဒီလိုမျိုးကိုယ်စာပေနေရတရုံးကလှုပ်ရှားနေရစက်ရုံသမားတွေလှုပ်သမားတွေရှိရသူအပြင်ဟိုတခြားဒီဒါတနိုင်ငံလုံးတိုင်းတန်နဲ့ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီတက်တန်လည်းအရင်နှုတ်နေတဲ့အတွက်ဟိုဘောနော်ပြည်သူတွေနဲ့ဘလို့မှဟိုကျွမ်းမဝင်အစိမ့်တက်တက်ဖြစ်နေရရွေးကောက်ပွဲကော်မရှင်ကအများကြီးကိုကူညီထောက်ပံ့မှသာတနိုင်ငံလုံးတိုင်းတန်နေနဲ့အများကြီးကိုသူတို့လှုပ်ဆောင်ပေးမှသာအကုန်လုံးကစိတ်ပါဝင်စားပြီးတော့ဒီလိုမဲစင်းနေစစ်တာတို့ဟိုဘလို့ချက်လက်ဒီပုံစံမျိုးယူပြီးတော့ဘလို့ပြင်ရမလဲဆိုတာမျိုးပေါ့နော်အဲ့လိုမျိုးတွေသူကပို့ပြီးတော့ဟိုနားလည်လာမယ်လို့ညီမထင်ပါတယ်ဟုတ
်ကဲ့ဟုတ်ကဲ
့ဟုတ်
ဒါတော့ပေါ့နော်ဟိုကိုယ်တိုင်ဟိုလှုပ်ဖို့လို့လိုနေတာတွေမြင်တာပေါ့နော်ဒါကိုယ်တိုင်လှုပ်တဲ့လူနဲ့ဆိုတော့ဟုတ်ကဲ့နောက်ဟိုမကြသေးခင်ကပဲဒီကအမျိုးစိမသတင်းမှရေးထားတယ်ဒီကွန်ပျူတာမှာမဲဆင်းထည့်တယ်ပေါ့နော်ထည့်တာဟာအင်္ဂလိပ် XKR စင်တိုင်းဆင်ထားတာဟုတ်တယ်မဲဆင်းကြေညာပြီးမှသိရတယ်လို့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ပြောတဲ့အကြောင်းပေါ့နော်အဲ့ထက်မှာ तू ကအမျိုး D အင်္ဂလိပ်လို့စီလိုက်တော့ D နဲ့ဆိုရင်အမျိုးသမီးကဒေါ်ဆိုတော့အပေါ်ရောက်နေတာနောက် U နဲ့ဆိုရင် U ဆိုတော့ဟိုအောက်ကိုရောက်နေတာပေါ့နော်ဒါလို့ तू ကြိုပြီးတော့ပညာပေးရမယ့်တာဝန်နေမိမေ့ရောခဲ့တယ်လို့ဝန်ခံကြောင်းဟိုဥတင်ဥက္ကဋ္ဌဥက္ကဋ္ဌကိုရင်ဝန်ခံကြောင်းသူကရေးထားပါတယ်။နော်ဆိုတော့ဒီလိုမျိုးပေါ့နော်ဒီရွေးကောက်ပွဲဒီမဲဆင်းမှာအခက်ခဲနေပတ်သက်ပြီးတော့ကျွန်မဒီရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်နဲ့ဖိတ်ပါတယ်ဒီတိုင်းရိုက်လေးလိုက်မှာဝန်ဆွေးနွေးဖို့ပေါ့နော်။အဲ့မှာဒီဦးမြင့်နိုင်ဒီရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တူပါပေါ့နော်။သူကိုရင်တော့မအားတဲ့အတွက်ပေါ့နော်။သူပြောတာလေသူတို့ရွေးကောက်ပွဲကော်မရှင်ဖွဲ့ကဘာတွေလုပ်ထားလဲဆိုတာအခုလိုပြောပါတယ်
ကျွန်တော်တို့ကဟိုညကြိုက်ကြီးလေးထုတ်ထားတယ်လေဘယ်လိုဘယ်လိုကြည့်ရမလဲဆိုတာလေအဲမဲဆင်းကတ်တဲ့နေရာမှာပါကျွန်တော်တို့ကအဲ့ဒီကတ်ထားတဲ့မဲဆန်းနဲ့ရှင်လေးလာရင်ဘယ်လိုကြည့်ပါဆိုပြီးတော့လေညကြိုက်ကြီးလေးထုတ်ထားတယ်အဲ့တော့ဟိုသူကကာကြီးဆိုကာကြီးအခရာခါဝေးဆိုခါဝေးအခရာပေါ်ပါလေးထုတ်ထားတယ်လေအစင်းပြောင်ခုတော့တော်လေးကြည့်လို့လွယ်နေပါပြီလမ်းဆိုတဲ့လမ်းလိုက်ဟောတာလမ်းဆိုတဲ့လမ်းရင်လိုက်လမ်းရင်လိုက်ကြည့်အဲ့ဒါလေးလေးကျွန်တော်ထုတ်ထားတယ်လေငါဆုံးကအဲ့ဒီမဲဆင်းလာကြည့်လည်းပဲဟိုမှာရှင်းပြပါဆိုပြီးလူတယောက်တောင်းပေးထားတယ်လေလာပြီးတော့ဒီဟိုပါပြင်ကြည့်လို့လေအောင်ဘယ်လိုလိုကြည့်ရမလဲဆိုပြီးတော့ကျွန်တော်တို့ဟိုတာဝန်ပေးထားတာပေါ့သူကနေရှင်းပြပါတယ်ကတ်ထားတဲ့နေရာလည်းပဲဟိုကာကြီးဆိုကာကြီးအခရာခါဝေးဆိုခါဝေးအခရာထိတ်မှအဲ့လိုကျွန်တော်ရေးထားတယ်လေကြည့်လို့လွယ်အောင်လေနောက်အေးဟိုလမ်းဆိုလမ်းလိုက်ကြည့်လမ်းလိုက်ဟောလားလမ်းနာမည်တွေရေးထားပဲဥပမာဟိုတမာလန်းတို့ခေလန်းတို့စသဖြင့်လမ်းလိုက်လေလမ်းလိုက်လေတွေသူကလို့လုပ်ထားတယ်တိုင်းနိုင်ငံဆိုတိုင်းနိုင်ငံတွေဟိုကြည့်အခန်းနံပါတ်တွေကြည့်အဲ့လိုတွေနဲ့ကျွန်တော်တို့ဟိုညွှန်ပြထားတာပေါ့နော်အစားလည်းအဲ့လိုကြည့်ဖို့လွယ်အောင်ကျွန်တော်အဲ့လိုလုပ်ထားတာပေါ့
ဟုတ်ကဲ့ ဒါတော့ဝင်းမြန်နိုင်ပေါ့နော်သူကရွေးကောက်ပွဲကော်မရှင်ရအဖွဲ့ဝင်မှာသူပြောတော့တာပါဆိုတော့ဒီ VOE ကဒီဓာတ်ရိုက်လေလိုင်းအစီအစဉ်မှာပေါ့နော်ဆွေးနွေးဖို့အတွက်စာရေးပေးထားတဲ့လူတွေရှိပါတယ်ဟိုပထမတော့မောင်မိုးပါသူကတော့ဟိုဒီရွေးကောက်ပွဲကော်မရှင်ကပြောပေမဲ့သူတို့တွေကတော်တော်လေးစိတ်ပြက်နေကြပါတယ်ဒီမဲဆင်းမှာအလွဲတွေဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်မှာမဲဆင်းအလွဲတွေမဖြစ်စေလို့တဲ့အပြင်အခုလည်းမဖြစ်စေခြင်းဘူးပေါ့နော်သူရေးပါတယ်ပြီးတော့နောက်ဒီရွေးကောက်ပွဲကော်မရှင်ထဲမှာဘယ်သူတွေပါဝင်တင့်တယ်လဲပေါ့နော်တင့်တော်သူတွေပေါင်းဘယ်လိုဆောင်ရွက်နိုင်မလဲသူကမေးထားပါတယ်နောက်တစ်ခုကလည်းဟိုရန်ကုန်ကကိုခင်မောင်တွေမှာသူကတော့အင်္ဂလိပ်လိုရေးထားပါတယ်ဒါသူကတော့ကော်မတီရှင်ဥက္ကဋ္ဌဥတင်ရညာနေတယ်ဆိုပြီးသူကစရေးထားပါတယ်သူ့အတွက်ပေါ့နော်မဲပေးတဲ့စနစ်ကိုချပြဖို့အတွက်ပြင်ဆင်ခြင်းကောင်းကောင်းရပါပါတယ်တဲ့နောက်ပြီးတော့ဒါဟာတိတ်ခက်ခဲတဲ့ကိစ္စလည်းမဟုတ်ပါဘူးတဲ့ဒါပေမဲ့သူတို့တွေရှုံးနိုင်ခြင်းရှိတယ်မဟုတ်အခုမဲရှင်အမှားတွေထုတ်ပြန်တယ်လို့အစိုးရကလည်းဒီတိုင်းလက်ပိုက်ကြည့်နေတယ်လို့သူကတော့ရေးပါတယ်ဒါသူတို့မကြေမနက်နဲ့ပေါ့နော်ဒီဝင်ဆွေးနွေးပြောထားတာပါနောက်ဟိုပါလုံးတော့ VOE တောတာရှင်တူဖြစ်တဲ့ဥဖုံးတင်ဥမေလတ်တာသူကလည်းပေးစာအနေနဲ့ပို့ထားပါတယ်သူကဒီ14ရက်နေ့ကစပြီးတော့မင်းရှင်တွေကိုဒီရက်ွက်ရက်ချေးအုပ်ချုပ်ရေးရုံးတွေမှာကတ်ထားတာမျိုးတွားကြည့်ပါတယ်တဲ့မိသားစုရှင်ပါပြီးသားဖြစ်တဲ့မိသားစုဝင်တယောက်လုံးနာမည်ပါမလာပါဘူးတဲ့တယောက်ကျတော့ခင်နဲ့ခိုင်ကိုလွဲပြီးရေးထားတဲ့အတွက်သူကသတ်မှတ်တဲ့ပုံစံနဲ့တင်ခဲ့ရတယ်တဲ့နောက်ပထမချိန်တော့ကလည်းမိခင်ဖြစ်သူကိုနာမည်မှားရေးထားတယ်ဒေါ်သိမ်းမြဟိုဒေါ်တန်းမြလို့လက်တလုံးကြားရေးတယ်ပေါ့နောက်နာမည်ရှာတဲ့ခါမှာလည်းဒီလိုမျိုးအခေယာဆင်လိုက်လှုပ်ထားတဲ့အတွက်ခက်ရှားပါတယ်တဲ့နောက်အိမ်တော်စုဆင်အတိုင်းလောက်ထားရင်တော့လွယ်လွယ်ကူကူရှာလို့ရပါတယ်တဲ့အခုတော့အဲ့လိုမဟုတ်ဘူးပေါ့နော်။နောက်ဒါဆိုရင်ဟိုနောက်အောက်ခြေရက်ွက်ကအစိုးအောက်ခြေဝန်တန်းနေမေးတဲ့ခါမှာလဲသူကခိုင်းတဲ့အတိုင်းလှုပ်တာกว่าလို့မာရီကျော်ကြီးပြောပါတယ်တဲ့အဲ့လိုမေးတဲ့မျက်နှာခါမှာလဲအဆင်မပြေပါဘူးတဲ့အဲ့တော့သူတို့သူ့ဆိုရင်ချက်ကတော့အဖြေမှန်မရမှာစိုးတယ်ပေါ့နော်။အဲ့ဒါသူကပြောထားပါတယ်။နောက်လွတ်လပ်တဲ့အစေတနာဝန်တန်းများအဖွဲ့ရလဲသူတို့ကဟိုကြီးညာတဲ့စောင်းထုတ်ပြီးတော့ပြောပါတယ်။ဒီလောက်ကပေါ့နော်မှတ်ပုံတင်ဒီဟိုတော့ဦးစီးဌာနအိမ်တော်စုဆိုင်ရာပုံစံ66အမြင့်ဆုံး6ကိုအခြေခံပြုစုထားတာလို့သိရတဲ့ကြောင့်ဒါကသူကဥပဒေနဲ့ဥပဒေကိုချိုးဖောက်ရာကြပါတယ်။ဘာလို့လဲဆိုတော့လွတ်တော်နီးဥပဒေရဆိုရင်နဲ့ရက်ွက်ကျေးရွာအုပ်ချုပ်ရေးမှုတွေပေါ့နော်မြို့နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားဦးစီးဌာနဒီပြုစုထားတဲ့လူဦးရေစင်းကိုယူရမယ်လို့အခြေပြောထားတယ်ပေါ့နော်။ဒါအဲ့ဒီအတိုင်းမလုပ်ပါဘူးတဲ့။ဒါဘာလို့လဲဆိုတော့ဒီလိုမျိုးဟိုရက်ွက်ကျေးရွာတွေမြို့နယ်တွေကဆင်းရဲနေပါနောက်ဆုံးစည်ရင်စရာကိုကောက်ယူထားတာမှမှတ်နေတယ်အဲ့ထက်မှာပြင်ပရောက်မဲဆန္ဒရှင်တွေအဲဆင်းနေထိုင်သူတွေပါတယ်ပေါ့နောက်ပြီးတော့ပုံစံ66မြင်းဆောင်6မှာကြတော့ဒါနှစ်ပေါင်းများစွာပြင်ဆင်မှုမရှိတဲ့ဟိုပါပေါ့နော်ဒါကြောင့်မဟုတ်လို့အမှားယွင်းတွေဖြစ်နေတယ်ပေါ့ဒီလိုအမှားယွင်းတွေဖြစ်နေတာအတွက်ကိုသူကဂုံတိတ်ခါရှိရှိတာဝန်ယူမှုဖြစ်နေဟိုပါပေါ့နော်လှုပ်ဆောင်ဖို့သူကတိုက်တွန်းထားပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ပထမဆုံးဟိုကဦးထွန်းထွန်းဟိန်ပြောပြပေးပါဒီလိုမျိုးပေါ့နော်ဒီလိုဖြစ်နေတာတွေကိုအခုကိုယ်တိုင်သွားပြီးတော့ဆင်းရဲနေစစ်ဆေးတဲ့အခါမှာဘာတွေတွေ့ရပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဥစားရတော့ဒီနိုင်ငံသားတယောက်အနေနဲ့ရတော့ကျွန်တော်တို့ဒီအတက်ဆက်ရှင်နေပြီးပြီဆိုလို့ရှိရင်ကျွန်တော်မြေပိပိုင်ခွင့်အခွင့်အရေးရှိပါတယ်ရပါတယ်ခင်ဗျာဒီမြေပိပိုင်ခွင့်အရေးရပြီနဲ့တို့ကျွန်တော်တို့ဒီကော်မရှင်ဒီဥပဒေရလို့ပြောလို့ရှိလို့ရှိရင်ကော်မရှင်ရပါတယ်ဆိုဒီမင်းစင်းကိုကျွန်တော်တို့ပြုစုပါကော်မရှင်နေမင်းစင်းကိုပြုစုရမယ်။မင်းစင်းနဲ့မှာအမီပါမှအဲဒါကျွန်တော်တို့ဒီနေပြီးလို့ရမယ်ဆိုကြတယ်ကျွန်တော်ဒီကော်မရှင်ကိုပြန်ချင်ပြန်ခံတာရှိပါတယ်။ရှိတော့ကျွန်တော်တို့ကဒါဘာဖြစ်နေလဲလို့ပြောတဲ့အခါကျတော့ဒီနိုင်ငံသားတယောက်ဖြစ်နေပြီမဲ့လို့ကျွန်တော်တို့ဒီကော်မရှင်ကနေလို့မင်းစင်းနဲ့မှာကျွန်တော်ပါမှရမယ်။အဲဒါလို့ဖြစ်သွားတော့နောက်တစ်ခါကျွန်တော်ကော်မရှင်ကိုကြည့်တဲ့အခါမှာလေကော်မရှင်ကဘာဖြစ်လဲဆိုရင်ဒီမင်းစင်းကိုပြုစုတဲ့အခါမှာကျွန်တော်လက်ဝကပုံစံ66,000,000ပေါ့လေအိမ်ထောင်စုဇေယျပေါ်မှာမူတည်ပြီးတော့ကျွန်တော်ပြုစုတယ်လို့ပြောတဲ့ခါကျတော့ကျွန်တော်အိမ်ထောင်စုဇေယျရှိတဲ့ယူမှာမင်းစင်းမှာပါမယ်ကျွန်တော်ဒီလိုဖြစ်သွားအောင်အဲ့တော့ဒီလူရုပ်သာဒီသုံးချက်ကိုကျွန်တော်တရားနဲ့ကြည့်လိုက်လို့ရှိရင်ခွဲစည်းဥချုပ်ကအချိန်ကဥပဒေမှာတော့ကျွန်တော်အသက်18နှစ်ပြည့်ပြီးတဲ့နိုင်ငံသားနဲ့မဲပေးပိုင်ခွင့်ရှိပြီမဲ့လို့ကျွန်တော်တကယ်တကယ်မှာတော့ဘယ်လိုဖြစ်လဲလို့ပြောလို့ရှိရင်အသက်18နှစ်ပြည့်ပြီးနိုင်ငံသားဖြစ်တော်လည်းပဲအိမ်ထောင်စုစင်းမရှိဘူးဆိုရင်ကျောင်းမဲပေးပိုင်ခွင့်မရှိဘူးလို့ပြောကျွန်တော်တို့ဒီကိစ္စဖြစ်သွားအဲဒါတော့ပထမအခက်ခဲပေါ့ဒီညဒုတိယအခက်ခဲကတော့ကျွန်တော်တို့ဒီအိမ်တော်စုစီရင်66မြင်းဆောင်6ဆိုတာကျွန်တော်တို့ဒီမဆက်လက်တဲ့တုန်းကတော့ကျွန်တော်စီပေးဆံပေးတဲ့ကျွန်တော်တို့စီရင်ပေါ့ဒီကျွန်တော်ရရှင်လို့ပေးရစီရင်မှာဒီဥစားကိုကျွန်တော်တို့ကအတုံးမပြူတာကျွန်တော်20နှစ်ခွန်းနှစ်လောက်ပေါ့လေ1988နောက်ပိုင်းလောက်ကစပြီးတော့ဒီကျွန်တော်တို့ ဒီအတုံးမပြူတော့တာကြီးကျွန်တော်တွေ့ရတာဟုတ်အတုံးပြူတော့တွေ့ရတဲ့ခါကျဒီဆင်းနေကျွန်တော်တို့ကပြတ်လို့ဆိုချင်ဒါဟုတ်ပြီးဆုံးသွားတဲ့ဆင်းနေပေါ့ပြီးသွားပြီဆင်းနေနေကျွန်တော်တို့ရှာမှုတက်ဝင်လို့ရှာမှုအများကြီးအားငယ်သွားတဲ့ဆင်းနေလို့ကျွန်တော်တို့အတူတူပြောမှာပေါ့ဒီနောက်ကကျွန်တော်တို့ဒီဆင်းကိုခြင်နာလဲလာဝကခြင်နဲ့တောင်ကျွန်တော်လာဝကကိုကျွန်တော်တို့ကဒီရက်တူရက်တာမြတ်ပါဖို့ဆိုတာဒါအလွန်နဲ့တော်တော်လေးကိုဟိုဘယ်လိုပြောမလဲဆိုဒီမှာတော့ကျင်းနေဌာနပေါ့လေကျင်းသူတို့ပြောမှာပေါ့အခက်အခဲတွေအများကြီးတွေ့တဲ့ဌာနပေါ့အဲ့လိုဆိုတဲ့ကျတော့ကျွန်တော်တို့ဒီဧည့်ဆင်းရလေကျွန်တော်တို့အိမ်နောက်စုဆင်းရလေကျွန်တော်တို့ဒီပြန်မပြင်းနိုင်တဲ့အနေအထားရှိတာပေါ့လေဒါဒီပုံမှာကျွန်တော်ပြုစုလိုက်တဲ့ကြောင့်ကျွန်တော်တွေ့လာရတော့ဘာတွေတွေ့ရလဲပြောလို့ရှိရင်နောက်တည်ဆုံးသွားတဲ့လူကြီးရဲ့အနေအထားကကျွန်တော်အများအားကျွန်တော်ပါနေတာတွေ့ရအပြင်မှာတည်သွားပြီမယ်လို့ပြောတယ်ကျွန်တော်မဲခြင်းနဲ့မှာတော့မတည်ဘူးပေါ့လေဌာနနေရာကြီးရှိတယ်ပေါ့နောက်ကဒီအိမ်နောက်စုဆင်းရပေါ်မှာလို့ကျွန်တော်ပြောတဲ့အခါကျတော့လေကျွန်တော်တို့ကဘာခက်ခဲဖြစ်လဲလို့ပြောလို့ရှိတယ်။တချို့ကအိမ်နောင်စုဇေယျအတိုင်းစနစ်တကျတော့လုပ်တာပဲ။စနစ်ကျလို့ပြင်မယ်ကျွန်တော်တို့ကအိမ်နောင်စုဇေယျလက်ထက်မှာတင်ပျောက်သွားတဲ့တဘောအနေထားရှိတာပေါ့လေ။ပမာလေးပြောလို့ရှိဖြစ်ရင်ပမာကျွန်တော်တို့ဒီရှမ်းပြည်နယ်ဟာကြောင်မင်းကဒီမိသားစုစုကရန်ကုန်ကျွန်တော်တို့သွားပြီးတော့ကျွန်တော်နေထိုင်မယ်လို့ပြောလို့ရှိရင်ကြောင်မင်းကနေပြီးတော့ကျွန်တော်တို့ကြောင်မင်းလာဝကမှာကျွန်တော်တို့ကဒီအိမ်နောင်စုဆင်းကိုကျွန်တော်အားမယ်အားပြီးတော့မှကျွန်တော်ပုံနဲ့တစ်ဆယ်ပေါ့ဒီကျွန်တော်ရွှေပြောင်းခွင့်ဒီလိုစောက်လက်မှောက်ကိုခြင်ပြီးတော့ကျွန်တော်သွားရမယ်။အဲရွှေပြောင်းခွင့်ထဲမှာလည်းကျွန်တော်တို့ကရန်ကုန်မှာနိမဲလေးစာကိုကျွန်တော်ပေါ်ပြရတယ်။ဒီမှာကမာယုကိုသွားမယ်ဆိုရင်အဲကမာယုဒီလဝကပေါ့လေကျွန်တော်နိမဲလေးစာကိုပေါ်ပြပြီးဒီမှာကမာယုလဝကမှာကျွန်တော်ဒီပုံစံတစ်ဆယ်ကိုကျွန်တော်တို့သွားအားရတယ်။အားပြီးတော့မှကျွန်တော်အိမ်နောင်စရာထုတ်ပေးရမှာ။ထုတ်ရမှာ။ဒါပေမဲ့ရန်ကုန်မှာကအိမ်နောင်စရာတူထုတ်လိုက်တဲ့အခါကျရင်သူတို့ကဗာမီးလဲဆိုလို့ရှိရင်အိမ်မှန်ရှိသလား။ဒါမှမဟုတ်တိုက်ခန်းမှန်ရှိသလား။အိမ်မရှိဘူးတက္ကမမရှိဘူးဟာနေရတာလို့ပြောရှင်ကျွန်တော်တို့အိမ်အောင်စုစီရင်မရနိုင်လို့ပြောပါလိအဲ့လိုဆိုရင်ကျွန်တော်တို့ကအိမ်အောင်စုမရတာနဲ့ကျွန်တော်တို့ကမဲပြီးပိုင်ခွင့်ဆုံးရှုံးနေတော့နေတူဖြစ်သွားတာပေါ့
ဟုတ်ကဲ့ဒါစနစ်ပေါ့နော်ဟုတ်ကဲ့ဒါစနစ်ကအဲ့လိုဖြစ်နေတာပေါ့နော်နောက်တော့ပေါ့နော
်
ဒီအချိန်တိတ်မရဟိုကပြောနော်အခုဝင်ပြီးတော့ဆွံ့နှွေးခြင်းတဲ့သူတွေရှိပါတယ်ဆွံ့နှွေးဖို့အတွက်နာမည်ပေးထားဟိုကနေပြောထားတာဦးအရှင်ဝိမလစာရရောက်ပါပြီလားရှင်
အဲရပါပြီ
ဘမပြောပါဗျာမိတ်ပါဗျာ
အဲဦးဇင်းအမေနဲ့ဆွေးနွေးချင်တာကတော့ဒီမှာဦးဇင်းတို့ထိုင်းနေကြကိုတောင်မျိုးရဲ့အဲနေမမိတ်မှာမြန်မာဆွေးပြောင်းအဲတန်ရသာအလौဒမတွေဟာနေပြီးတော့မေးစရန်တွေအဲမေးကိစ္စတွေပြောကြည့်လိုက်တဲ့အခါမှာအဲတဖွဲ့ရနေပြီးတော့ NLD အဲနောက်တစ်ဖွဲ့ကကြံ့ခိုင်ဖွံ့ဖြိုးရင်းဖြစ်တယ်ဟုတ်ကဲ
့ပါဗျာ
အဲတော့ NLD ကြည့်လိုက်ကြတော့လေပဲအဲမြန်မာနိုင်ငံမှာယူအဲ့ဒီမှာအတွင်းရေးမှုကကလာဖြစ်နေတာကတကြောင
်မြန်မာ
နိုင်ငံ
နည်းနည်းဖုန်းကလည
်း
တော်ဆွေးနွေးပေးပါဗျာ
မှန်ပါလေကြံလို့လေးပဲနေပြီးတော့ပေါ်စာဟိုအကြခင်ဖွံ့ဖြိုးရေးပါတီကြည့်လိုက်ကြံလို့လေးပဲနှိပ်ပုံ60ကျော်လင်းလာပြီးတဲ့ကြောင်တရင်သက်တရဘလို့ပြုတ်လာလေးဆိုတော့အဲငါတို့အဲမေးစရင်ကိုလည်းမကြည့်တော့ဘူးမေးကိုလည်းမထေတော့ဘူးဒါကြောင့်မို့လို့ငါတို့ရဲ့အဲတရင်သက်ဒီနေ့ကရင်ပြည်နယ်မွန်ပြည်နယ်ကရ
မမဒ
ီအလုံးကိုသာပြီးတော့အဲတမတူတွေဟာယခုအချိန်ခါမှာအဲဂျပန်ခိုက်မြန်မာတမတူဖြစ်တယ်လို့ဗမာခိုက်တရင်သာတမတူအနေအချင်းပြည်သူလူထုကိုစာနာတို့စိတ်ရှိတယ်ဆိုရင်ပြည်သူကိုကာကွယ်ခြင်းတည်းဆိုရင်နေပြီးတော့အခုအချိန်ခါဝင်တိုက်ဖို့အချိန်တန်ပါပြီလို
့မမပြန
်ဦးဇင်းဆွေးနွေးလိုက်
ပါမမပြန်ဒါသူမဲဆင်းဆစ်ဆဲတာနဲ့ဟိုတော့ဟိုမဖြစ်ပေါ့နဲနောက်ဟိုနောက်ဟိုပါဟိုပါမလေးရှားကဟိုမတ်တန်တာရောက်ပါပြီလားမသိဘူးမတ်တန်တာဟိုဆွေးနွေးနိုင်ပါပြီနော်အော်စင်ကာပူမလေးရှားမှာပေါ့စင်ကာပူကဟုတ်ပါတယ်မတ်တန်တာရောက်ပါပြီလားရှင
်ရောက်ပါပြီရှင်
ဟုတ်ကဲ့ဟိုနော်ဝင်ဆွေးနွေးပါဒီနိုင်ငံရခြားရောက်နေဆိုတော့ဒီမဲဆင်းဆစ်ဆဲတာနဲ့ပတ်သက်ပြီးတော့ဗာအခက်ခဲတွေကြုံရတယ
်အဟုတ်ကဲ့အခက်အခဲတွေကတော့အများကြီးရှိပါတယ်ကျွန်တော်တို့ကစင်ကာပူကနေလှမ်းပြီးတော့ဒီမှာပုံစံ15တင်နေခါမှာလည်းကျွန်တော်တို့အတွက်လူတွေစောရမှာအခက်အခဲရှိပါတယ်ဘာကြောင့်လဲဆိုတော့အစိုးရအနေနဲ့အဲ information ကိုလူတွေရှိရအောင်နောက်ရွေးကော်အနေနဲ့ရောပေါ့နော်တက်ဆိုင်ရာဌာနတွေအနေနဲ့ရောလူလို့ရမဲ့တာဝန်ကိုလူတွေရှိရအောင် right channel ကိုသူတို့မလုပ်ပေးနိုင်ပါဘူးအဲ့ခါကျတော့အဲ့ဒီတင်ရမဲ့လူတွေအတွက် information တွေသူတို့ရှိရမလားခါကျတော့အချိန်မီတင်နိုင်တာတွေအဲမပို့နိုင်တာတွေအများကြီးရှိပါတယ်နောက်တစ်ခါကျတော့မြန်မာပြည်မှာ message မှားတာပေါ့နော် message message ဖို့ကျတော့ဥပမာရွေးကော်အားစသူတို့ကဥပဒေကိုနားလည်အောင်ဆက်စူးစမ်းနေရတဲ့အချိန်မှာဖြစ်တဲ့အတွက်ကြောင့်ပြည်သူလူထုကဒီဥပဒေကြီးကိုသူတို့တီးဖို့ဆိုပို့ပြီးတော့ခက်ခဲပါတယ်ခက်ခဲတဲ့အခါမှာနောက်တစ်ခါကျတော့အဲဒီဘာလို့ရမယ်ဆိုတဲ့အစဉ်အဆက်ကိုရှင်းပြနေတဲ့အဲမီဒီယာအဲရှင်းပြတဲ့ ပုံစံနဲ့မရှိတဲ့အခါကျတော့သူတို့လုပ်ရမယ့်ဥစ္စာကျမတို့ကအဲသူတို့ဘာလို့ရမယ်ဆိုတော့သူတို့တရားမသိပေါ့နော်အဲ့ဒါမျိုးခက်ခဲအများကြီးရှိပါတယ
်အဲ့ဒါ
ကကျတော့အခုဖြစ်တဲ့ပြဿနာကဒီကောကနေပြီးတော့နောက်ဝကကျန်တော့ပုံစံဆက်ပုံစံ66ပုံမှန်မှညံပြီးတော့လုပ်တယ်အဲ့ဒါတွေအချင်းကြီးကအဲမန်တေးကြတဲ့အတွက်ကြောင့် information တွေမားပါတယ်ဟိုတလောကကျတော့ application software ပြောင်းလဲကြောင်းဖြစ်ပါတယ်အဲသူကအမျိုးစုံလူတွေကပါတီတွေကနေဗီဒီယိုစာတွေအမှန်တည်းပြမှုတာဝန်ရှိတယ်ဆိုပြီးတော့သူရဲ့တာဝန်တွေကိုသူများလွှဲချနေတဲ့သဘောမှာ
လူတွေကိုပုံချတယ်ဟုတ်ပါ
တယ်ဟုတ်ကဲ့အဲ့ဆိုရေကောင်အနေနဲ့ကသူရဲ့ဝင်းနေညင်သူရဲ့ဟိုအမားကိုသူရဲ့တာဝန်ကိုသူတို့သိပြီးတော့ဝင်းနေညင်တာမှုရှိရမယ်တာဝန်မှုရှိရမယ်တာဝန်တည်တတ်မှုရှိရမယ်ရှိမယ်ဆိုရင်တကယ်လို့အခုအချိန်မှာအချင်းကြီးပါသေးတယ်သူကသူရဲ့ဖြစ်တကယ်ဖြစ်တဲ့ cost ကိုသူတို့အနေနဲ့ကြော်ချပြအချပြပြီးတော့ပါတီနဲ့တွဲလုံးဆက်လုပ်ပြီးတော့အမြန်ဆုံးဟိုအမှန်ကိုပြင်နေအောင်ကြိုးစားမယ်ဆိုရင်တော့လေဆိုင်မင်းစင်းကအမြန်ချိန်ကြီးအမှန်တမ်းထွက်လာလိမ့်မယ်လို့ကျွန်မထင်ပါတယ
်။ဟုတ်ကဲ့ဆရာဟုတ်ကဲ့။ဆိုတော့အခုဥစီသူအောင်မြင့်နော်အခုဆွေးနွေးထားတဲ့အမှတ်တံတားပြောရတာနဲ့ပတ်သက်ပြီးတော့ပေါ့နော်ဥစီသူအောင်မြင့်အမြင်လေးကိုသိပြရစင
်။အဓိကကတော့သူတို့လှုပ်ထားတဲ့ဟာကဟိုအချိန်ကလည်းအရန်ကတ်နေပြီအရန်လည်းနဲ့ဆိုင်နေအဲသူတို့တာဝန်ယူမှုလည်းမရှိဘူးအမှန်မှန်အယွင်းနေလည်းအများကြီးလှုပ်ခဲ့တော့ဂိုင်းကြီးကိုကျွန်တော်တို့ပြန်ပြောလို့တော့ဟိုခက်သွားတော့ပေါ့နော်မရတော့ဒါပေမဲ့ဘလို့ဖြည့်ချင်ရမလဲအရှိမဘလို့ကောင်းတော့မလဲဆိုတာဒါရက်ကသိမကြံတော့ဘူးကျွန်တော်တို့စဉ်းစားတော့အခုနောက်ကပြင်ပြသွားတဲ့ဟာကကျွန်တော်ဟိုလက်ခံပါတယ်သဘောတူပါတယ်သူတို့တကယ်တကယ်ဒီရုပ်ောက်ပွဲကြီးကိုကောင်းကောင်းမွန်မွန်ဖြစ်စေခြင်းလေဆိုရင်တော့အခုသိမကြံတော့သေးတဲ့ကာလအတွင်းမှာရုပ်ောက်ပွဲကော်မရှင်အနေနဲ့ဒါတာ NLD လိုပါတီမျိုးဒီခိုင်ပြိုးလိုပါတီမျိုးအဲ့ဒီကတကယ်အဓိကကျတဲ့ဒီပါတီတာဝန်ခံတွေနဲ့ညှိနှိုင်းဆွေးနွေးပြီးတော့လဲပြတဲ့နေ့မှာဘလို့ဖြစ်တင်တယ်လဲဆိုတာကိုသူတို့စီကန်းနေစဉ်းစားကြထုတ်ဖို့လိုတယ်အဲ့ဒီခါကြရင်အဲ့ဒီနီးကိုညှိနှိုင်းထားတဲ့အဖြေပေါ်မှာမူတည်ပြီးတော့လုတ်ကင်သွားမယ်ဆိုရင်တော့ရုပ်ောက်ပွဲကအဆင်ပြေပြေဖြစ်နိုင်လိမ့်မယ်ဘယ်လိုမှမဟုတ်ဘဲနဲ့ဥတင်အေးကသူ့ရဲ့သဘောတိုင်းပေါ့နော်အခုဆိုသူကအမျိုးမျိုးသူလှုပ်လာတယ်အဲ့ဒါဘာလဲဆိုတော့ဟိုရုပ်ောက်ပွဲဟိုဘာလဲမဲသွားပြေးတဲ့ခါကြရင်မှတ်ဖို့နေမလိုဘူးကြိုတင်ပြီးတော့မှဒါမဲပြေးပိုင်ခွင့်လက်မှတ်တွေထုတ်ထားပေးမယ်ဆိုတဲ့ဟာမျိုးကြီးလှုပ်လာတာမျိုးအဲ့အဲ့တော့
တကယ်
ဖြစ်ကြတော့မဲပြေးပိုင်ခွင့်စီးရင်းထဲမှာမဲစီးရင်းထဲမှာမပါတဲ့လူတွေကလည်းအများကြီးရှိတော့ကတနာတွေတက်လာနိုင်တဲ့အခြေအနေမျိုးအဲ့ဒါကို
သူ့ပေါ်လာ
သူအမိတ်တွေတစ်ခုပြီးတစ်ခုထုတ်ပြီးတော့လုံနေမယ်ဆိုရင်တော့ကတနာတွေကပြေလည်မှာမဟုတ်ဘဲနဲ့ပို့ပြီးတော့ကြီးထွားလာမှာပဲဖြစ်မယ်လို့ပြင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါတဲ့လိုင်းလိုင်းအစီအစဉ်လည်းပြည့်သွားပြီမို့နော်ပါဝင်ဆွေးနွေးတဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ရှင်
ဒေါခင်မြွတ်တက်နဲ့ထုတ်လုပ်သူမခင်ပြထွေးတို့စီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေလိုင်းစီစဉ်ကိုနားဆင်ခဲ့ကြတာပါရှင်။အခုအစီအစဉ်ဆုံးသခင်တည်ရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါမယ်ရှင
်။ဥရောပနိုင်ငံတွေမှာရောက်ရှိနေကြတဲ့ရွှေပြောင်ဒုက္ခသည်တသိန်း2000ကျော်ကိုခွဲဝေလက်ခံရေးအငင်းပွားပွဲအစီအစဉ်ကိုဒီကနေ့အင်္ဂါနေ့မှာဥရောပသမဂ္ဂပြည်ထောင်ရေးဝန်ကြီးတို့ဆွေးနွေးတာမှလည်းနိုင်ငံတချို့တို့ကသဘောမတူနိုင်ပဲဆက်ပြီးတော့ကန့်ကွက်ဆန့်ကျင်နေကြပါတယ်။ဥရောပလွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့တဲ့ဒုက္ခသည်ခွဲဝေလက်ခံရေးအစီအစဉ်ကိုအရှိဥရောပနိုင်ငံတချို့တို့ကလိုက်နာလုံဆောင်မှာမဟုတ်ဘူးလို့ပြောဆိုပြီးတဲ့နောက်အခုလိုထပ်ပြီးတော့ဆွေးနွေးနေရတာလည်းဖြစ်ပါတယ်။ပေါ်ရဟမင်းကြီးဖရန်စစ်ဟာအမေရိကန်ပြည်ထောင်စုကိုဒီကနေ့အင်ကာနေမှာကြွားရောက်လာမှာဖြစ်ပါတယ်။ကွန်မြူနီကျူဘာနိုင်ငံမှာတတိယမြောက်နဲ့နောက်ဆုံးလူထုစုတောင်းဝတ်ပြုပွဲပြုလုပ်ပြီးမှအမေရိကန်ပြည်ထောင်စုထံကိုကြွားချီလာမှာဖြစ်ပါတယ်။တရုတ်အစိုးရဟာစိုက်ဘာအင်တာနက်လုံခြုံရေးကိုအလေးနဲ့ထားပြီးဂုံသွေးရေးဆိုင်ရာလျှို့ဝှက်ချက်တွေကိုခိုးယူတဲ့ဟက်ကာတွေအပါအဝင်အင်တာနက်ကနေပြစ်မှုကျူးလွန်သူတွေကိုဥပဒေတွေနိုင်ငံတကာသဘောတူညီချက်တွေအရအရေးယူသင့်တယ်လို့အမေရိကန်ပြည်ထောင်စုကိုဒီကနေ့အင်ကာနေမှာစတင်လာရောက်ဖို့ရှိတဲ့တရုတ်သမ္မတရှီဂျင်းပင်ကပြောဆိုလိုက်ပါတယ်။ Wall Street Channel ရဲ့မေးခွန်းတွေကိုစားနဲ့ရေးပြီးတုံ့ပြန်ထားတာမှာတော့တရုတ်အစိုးရကိုယ်တိုင်အင်တာနက်ကနေအချက်အလက်တွေခိုးယူတာကိုခံရပြီးစီးပွားရေးအချက်အလက်တွေခိုးယူတဲ့ကိစ္စမှာအစိုးရရဲ့ပါဝင်ပတ်သက်မှုမရှိဘူးလို့တရုတ်သမ္မတကညင်းဆိုပါတယ်။နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့မြန်မာအနေနဲ့နှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးကိုထိန်းသိမ်းဖို့တရုတ်ကာကွယ်ရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။
တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကကြေညာခဲ့တာပါဒီကနေ့ည VOA စီစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီညပိုင်းစီစဉ်ထုတ်လို့ရေမှုကမကင်ပြထွေးဖြစ်ပြီး engineer ကတော့ skip ship ဖြစ်ပါတယ်ကျမကရှားပေါ့ပါတော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတို့ VOA ကိုနားဆင်ခဲ့တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ရက်တွေမှာလည်းပြန်ဆောင်ရအောင်ပါလားရှင်
This program has come to you from the Voice of America, Washington.